Welcome to the Voice of America in Burmese.
Mingla ba shin. VOA American tan ye 2021 khu ni July 1 ye chata pa de de ni ne khin a si sin go American ti thau su Washington DC myo ro ga ni dai yai tin set ni ba bi shin. Jama engine nai ba VOA Myanmar bai ne ne khin a si sin go yauk tan ne ba phin set thong lwin ni de lo line to meter 24 40 51 to pyin line lat meter 190 kilohertz 1595 ru ga ni phan yu na sin nai ma de. VOA မြန်မာပိုင်းအစီအစဉ်ကိုတော့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတပြေးညီနားဆင်နိုင်ပါတယ်။ဒီကနေ့မနေ့သတင်းအစီအစဉ်မှာမြန်မာစစ်ဆိုးရပေါ်ရုရှားသဘောထားနားဆင်ရဖို့ရှိသလိုရွှေတရီကန်ကမူရစ်စင်းနဲ့လက်နက်အများပြားထိုင်းဘက်မှာဖမ်းမိစတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာပါ။အဲ့ဒီနောက်မှာတော့
ဟုတ်ကဲ့ထောင်ထဲမှာလေအမဘလို့လဲဆိုတော့အခုကလမ်းမှာတွေ့ရလူအိမ်မှာတွေ့ရလူယောက်ျားအောင်မတွေ့ရင်မိန်းမအောင်မတွေ့ရင်ယောက်ျားအသက်မပြည့်ရလူငါမျိုးကလေးလေးတွေကပေါ့နော်ဒီလူမမယ်ကလေးလေးတွေကအစာမီးတွေနဲ့တွေ့နေပါလာတယ
်ဒါကတော့အင်းစိန်ထောင်မှာလေးလကြာထိမ့်သိမ့်ခံခဲ့ရပြီးမနေ့ကမှပြန်လွတ်လာတဲ့မြန်မာနောင်သတင်းဌာနသတင်းတောက်မက်ကေဇွန်နှွေးနဲ့ဆက်သွယ်မင်းမြန်ကန်းကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဘန်ကောက်အနီးစောက်လုပ်ရေးလုပ်ငန်းခွင်600နီးပါးကန့်သက်ပိတ်ဆို့ထားတဲ့သတင်းပေးပို့ချက်ကိုလည်းတင်ဆက်ဖို့ရှိပါတယ်။တခါဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်တင်ကီထိုင်းနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါရှင်။
မြန်မာနိုင်ငံမှာရပ်သားဆွေရဖြုတ်ချခံရပြီးတဲ့နောက်ပေါ်ပေါက်လာတဲ့ဆန္ဒသိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်သူတွေသတင်းရယူသူတွေအပါအဝင်လူပေါင်း 6,500 လောက်ဖမ်းခံထားရတဲ့အထက်က 2,000 ကျော်ကိုဗုဒ္ဓဟူးနေ့မှာစစ်တပ်ကပြန်လွှတ်ပေးခဲ့ပါတယ်။ရန်ကုန်အင်းစိန်ထောင်ရှိမှာထောင်ကလွတ်လာမဲ့မိသားစုဝင်တွေမိဆွေတွေကိုမျှော်လင့်ချက်နဲ့စောင့်မျှော်ခဲ့ကြတဲ့အထက်မှာတမိဖြစ်သူလွတ်လာဖို့မျှော်နေတဲ့ဦးအောင်စန်းလင်းကတော့
သမီးက45ရက်ရှိသွားပြီ။ရန်ကင်းကနေဆန္ဒပြလို့ဖမ်းလာတယ်။သမီးတို့ကဂုံယူมาပဲ။ဒီတိုက်ပွဲကိုမနိုင်နိုင်အောင်တိုက်ခိုက်มาပဲ။တိုက်လဲတိုက်มาပဲသူတို့က
။မောင်ဖြစ်သူထောင်ကထွက်လာမှကိုစောင့်နေတဲ့ဒေါ်အီးအီးခိုင်ကလည်းအခုလိုပြောပါတယ်
။သူကဟိုလာဆောက်တယ်ဆိုတော့မောင်လေးပေါ့။ကျမရဲ့မောင်လေး45နှစ်ပေါ့နော်။လုပ်ငန်းလုပ်နေနေပဲ။ဟိုအိမ်မှာလာဆွဲသွားတာပေါ့နော်။
ဆနာပြပွဲတွေမှာတရင်ယူရင်ဖန်ခံရသူတချို့ဗုဒ္ဓဦးနေ့ကပြန်လွတ်လာတဲ့အထက်မှာ MPA ရဲ့ဓာတ်ပုံတရင်တော့ကိုရဲမျိုးခံလဲပါပါတယ
်လွတ်လာနေပတ်သက်ပြီးတော့ဘာမှဟိုပြောစရာတော့မရှိဘူးဒါကကျွန်တော်တို့ဟိုဟာပေါ့ဥတွေရဆိုလို့ရှိရင်ကျွန်တော်တို့ဖန်သီးထုံတော့ဒါစရာတော့မလို့ဘူးပေါ့ကျွန်တော်တို့ဒီသတင်းမီယာလွတ်လပ်ခွင့်ရရောသတင်းမီယာဥတွေရကိုကျွန်တော်တို့သတင်းမီယာဥတွေရောဆန့်ကျင်ပြီးတော့ကျွန်တော်တို့ချုံတော်များကြီးဖြစ်နေတယ်
COVID-19 ကပ်ဘေးရောဂါအခြေအနေစိုးရိမ်စရာဖြစ်ပေမဲ့လည်းဆန္ဒပြပွဲတွေနဲ့ဆက်ဆက်ဖမ်းဆီးခံရသူတွေပြန်လွတ်မယ်ဆိုတဲ့သတင်းကြောင့်မိသားစုတွေမိဆွေတွေစူးစီးစောင့်မျှော်ခဲ့ကြသလိုလွတ်မြောက်လာသူတဦးထွက်လာရင်စောင့်နေသူတွေကလက်ခုပ်တီးပြီးအချင်းချင်းအားပေးကြတာကိုလည်းတွေ့မြင်ကြပါတယ်ရှင်မြန်မာနိုင်ငံပုံမှန်ပြန်လည်ရောက်ရှိရေးကိုရုရှားအနေနဲ့လူလာကြောင်းဒါပေမဲ့လည်းစစ်တပ်ဖက်ကတော့နိုင်ငံရေးမှာဆက်ပါနေဦးမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာရုရှားသံမတ်ကြီးကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် is very difficult it is not you cannot assess it you know with
ချင်းနေကသိပြီးတော့ခက်ခဲနေပါတယ်အဖြူနဲ့အမဲလိုမျိုးတဲတဲကွဲကွဲပြောလို့မရပါဘူးမြန်မာနိုင်ငံပုံမှန်ပြန်ဖြစ်ရေးကိုရုရှားအနေနဲ့လိုလားပါတယ်စစ်တပ်ဖက်ကလည်းရွေးကောက်ပွဲတွေကျင်းပပြီးမယ်လို့ပြောထားပါတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားတန်အမတ်ကြီးဗာစီလီနေဗင်ဇီယာကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာလုပ်တဲ့လအစဉ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာပါရုရှားအနေနဲ့မြန်မာကိုလက်နက်ရောင်းချနေသလားနောက်ရပ်သားစုရကိုဖျောက်ချပြီးအာဏာသိမ်းတာကိုလက်ခံသလားလို့သတင်းတောက်တယောက်ကမေးတာမှာမြန်မာကိုလက်နက်မရောင်းချရေးတမ်းမြေကန့်သက်ချက်မရှိဘူးလို့ပြောပေမဲ့လက်နက်ရောင်းနေတယ်လို့တော့ဝန်ခံပြောဆိုတာမရှိပါဘူးဖေဖော်ဝါရီလ10ရက်နေ့မြန်မာစစ်တပ်အာဏာသိမ်းမှုမတိုင်ခင်ကတည်းကစစ်တပ်ဟာမြန်မာနိုင်ငံရဲ့အခွင့်အချင်းရဲ့တစ်စိတ်တစ်ပိုင်းဖြစ်နေတယ်ဆိုတာကိုသိထားရမှာဖြစ်ကြောင်းလဲရုရှားတန်မတ်ကြီးကပြောပါတယ်ဒါကြောင့်လဲစစ်တပ်ကိုအထုတ်ပိုက်ပြီးထွက်သွားလို့ပြောလို့မရနိုင်တဲ့အကြောင်းအရာပေါင်းစုံထည့်သွင်းစဉ်းစားရမယ်လို့သူကပြောပါတယ်ဖေဖော်ဝါရီလ10ရက်နေ့ဆင်နာသိမ့်ပြီးနောက်ပိုင်း အနာသိန်းကောင်းဆောင်ပူချုပ်မှုကြီးမြောက်လှိုင်တဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းရုရှားနိုင်ငံကိုတွားရောက်ပြီးမော်စကိုမှာလုပ်တဲ့လုံခြုံရေးညီလာခံတက်ရောက်ခဲ့ပြီးအနာသိန်းမှုကိုကာကွယ်ပြောဆိုပါတယ်ရုရှားကာကွယ်ရေးဝန်ကြီးကလည်းမြန်မာနိုင်ငံနဲ့စီးရေးဆက်ဆံရေးပုံမှန်ခိုင်မာအကောင်အောင်လုပ်သွားဖို့ပိုင်းဖြတ်ထားတယ်ဆိုတာကိုပူချုပ်မှုကြီးမြောက်လှိုင်တဲ့တွေ့ဆုံချိန်မှာပြောဆိုထားပါတယ်ရှင်မြန်မာနိုင်ငံမှာရွေးကောက်ခံရပ်သားအစိုးရကိုဖေရှားပြီးအနာသိမ့်ထားတဲ့စစ်တပ်ကိုစစ်ကောင်စီလိုအတိတ်ပဲရတဲ့ Military Council ဒါမှမဟုတ်လဲအနာသိမ့်စစ်အုပ်စုစစ်အစိုးရလိုအတိတ်ပဲရတဲ့ Military Junta Junta ဆိုတဲ့အသုံးနှုန်းတွေသုံးစွဲရင်မြန်မာအခြေစိုက်နိုင်ငံသားသတင်းထောက်တွေကိုအရေးယူမယ်လို့စစ်ကောင်စီရဲ့ပြန်ကြားရေးဌာနကဇွန်လ30ရက်နေ့မှာကြေညာပါတယ်ဖေဖော်ဝါရီလတရနေ့စစ်တပ်အနာရယူမှုကိုအင်္ဂလိပ်ဘာသာနဲ့ဖော်ပြတဲ့နိုင်ငံတကာသတင်းတွေမှာအဲ့ဒီအင်္ဂလိပ်အသုံးနှုန်းတွေကိုတွင်တွင်ကျယ်ကျယ်သုံးစွဲကြတာဖြစ်ပါတယ်။ကုလသမဂ္ဂနဲ့ကမ္ဘာနိုင်ငံတွေကလည်းသူတို့ကိုတရားဝင်အစိုးရအဖြစ်အသိအမှတ်ပြုတယ်လို့ကြေညာချက်မှာဖော်ပြတာကလည်းအငင်းပွားပွဲဖြစ်နေပါတယ်။ NLD အရက်သားစုရအတွက်တာဝန်ထမ်းဆောင်နေတာလို့ကုလသမဂ္ဂညီလာခံမှာတရားဝင်ပြောဆိုထားတဲ့လက်ရှိကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းနေရာကိုစစ်တပ်ကအစာထိုးခန့်အပ်နိုင်ခြင်းမရှိသလိုနိုင်ငံတကာအလုံသမားအဖွဲ့ ILO ကလည်းမြန်မာစစ်တပ်ရဲ့ကိုယ်စားလှယ်ကိုရော NUG ဘက်ကကိုယ်စားလှယ်ကိုပါလက်ခံမထားပါဘူးရှင်။မြန်မာနဲ့နယ်စပ်ထိုင်းဘက်ချန်ချင်းရိုင်ခရိုင်တဲမှာစိတ်ကြွာစေးပြား73တန်းကျော်နဲ့လက်နက်မျိုးစုံ600ကျော်ကိုဇွန်လ28ရက်နေ့တနင်္လာနေ့မှာဖမ်းဆီးရမိကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။မူရဲစေဝါကအဓိကပြဿနာဖြစ်လာပြီးနေဆက်ကနေမြေတွေမှာမူရဲစေဝါဒူးစရိုက်ဂိုင်းတွေများလာရင်ပြည်သူတွေလုံခြုံရေးကိုထိခိုက်လာမှကြောင့်အခုလိုနေဆက်တခြားနေမြေရှင်းလင်းရေးလုပ်ရတာလို့အမှန်ငါးဒေတာရဲဘိုချုပ်ပရာချုဝန်ဆွတ်ကဇွန်လ29ရက်နေ့အင်ကာနေကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ
ကံတံမနက်ဖက်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.32 kHz 938ည5.40 kHz 948ည5.48 kHz 6.53ည5.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့မြန်မာသတင်းတွေကိုမတ်တန်ကြီးထိုက်ကတင်ဆက်ခဲ့တာပါ။အခုတော့ဘင်္ဂလားဒေ့ရှ်တနိုင်ငံလုံးကိုဗစ်ကြောင့်လော့ခ်ဒေါင်းချလိုက်တဲ့သတင်းအပါအဝင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းကတင်ဆက်မှာပါရှင်
။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်ဖွဲ့တွေနဲ့အတူတပ်ဆွဲထားတဲ့ဂျာမနီနဲ့အီတလီတပ်ဖွဲ့တွေဟာနောက်ဆုံးအတုအနေနဲ့အာဖဂန်နစ္စတန်နိုင်ငံကနေရုတ်သိမ်းလိုက်ပါတယ်။နိုင်ငံမြောက်ပိုင်းအခြေစိုက်တပ်စခန်းကနေဂျာမနီစစ်သား250ဟာအင်ကာနီညကလေကြောင်းခီးနဲ့ပြန်လည်ထွက်ခွာသွားခဲ့ကြပါတယ်။ဂျာမနီကာကွယ်ရေးဝန်ကြီးအနီဂရက်ကာရန်ကအနှစ်20နီးပါးအာဖဂန်နစ္စတန်နိုင်ငံမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့သူတို့စစ်သားတွေဒီညနေမှထွက်ခွာသွားကြပြီလို့ Twitter မှာရေးသားထားပါတယ်။ဒါအပြင် 2001 ခုနှစ်ကစပြီးအာဖဂန်နစ္စတန်နိုင်ငံမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ဂျာမနီအမျိုးသမီးအမျိုးသားစစ်သည်3သိန်းခွဲကိုတာဝန်တွေခြေပြုံအောင်ထမ်းဆောင်ခဲ့တဲ့အတွက်ဂုဏ်ယူကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလ17ရက်နယူးယောက်မြို့ကကုန်သွယ်ရေးအဆောက်အုံလေးနဲ့တိုက်ခိုက်ခံရခြင်းအနည်း20ပြည့်အခမ်းအနားမှာအမေရိကန်သမ္မတဂျိုးဘိုင်တန်ကအာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေကိုရုတ်သိမ်းမယ်လို့ကြေညာခဲ့ပါတယ်။အဲဒီနောက်နေတိုးမဟာမိတ်တပ်ဖွဲ့တွေအားလုံးနဲ့အတူအမေရိကန်တပ်ဖွဲ့တွေဟာမေလ1ရက်နေ့ကစတင်ပြီးရုတ်သိမ်းခဲ့ပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်တန်အနေနဲ့မောင်းသူမဲ့ drone ကိုအသုံးပြုပြီးတိုက်ခိုက်တာတွေအဆုံးသတ်ဖို့နိုင်ငံတကာနဲ့အမေရိကန်ပြည်ထောင်စုမှရှိကြတဲ့လူအခွင့်ရေးအဖွဲ့အစည်းတွေဘာသာရေးနဲ့ငြိမ်းချမ်းရေးအဖွဲ့အစည်းတွေကမနေ့ဗုဒ္ဓဟူးနေ့ကတောင်းဆိုလိုက်ပါတယ်။အဲဒီလိုတိုက်ခိုက်တာဟာဥပဒေနဲ့မညီညွတ်ဘူးဆိုတာကိုအပြီးအစီဆုံးဖြတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်စီကိုအဖွဲ့ပေါင်း113ဘွဲ့လက်မှတ်ထိုးပြီးစာရေးသားပေးပို့ကြပါတယ်။အစဉ်ဆက်သမ္မတတွေဟာစစ်မြေပြင်မဟုတ်တဲ့နေရာတွေမှာတပ်ဖြတ်မှုတွေကိုတပတ်သက်ဆုံးဖြတ်ပြီးလုံဆောင်ကြတဲ့အတွက်အရတားတွေမှားယွင်းပြီးတည်ဆုံးခဲ့ရတာဟာအတိတ်ပဲလုံးဝမရှိကြောင်းစာထဲမှာဖော်ပြထားကြပါတယ်။အဲဒီလိုသမ္မတဘိုင်ဒန်ကိုစာရေးသားတိုက်တွန်းတဲ့အဖွဲ့အစည်းတွေထဲမှာအပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့် AI အဖွဲ့၊အမေရိကန်လူမှုလွတ်လပ်ခွင့်အဖွဲ့ ACLU ၊လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW တို့လည်းပါဝင်ကြပါတယ်ခင်ဗျာ။ ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ်ကရောဂါဖြစ်ပွားနှုတ်မြင့်တဲ့နေရာကိုကာကွယ်တဲ့အနေနဲ့ဒီကနေ့တနိုင်ငံလုံးအသွားအလာကန့်သတ်ပိတ်ပင်ပြီးအိမ်ထဲကအိမ်ပြင်မထွက်ကြဘူးအမိန့်ထုတ်ထားပါတယ်အဲ့ဒီအတွက်စစ်သားတွေကလည်းလမ်းတွေပေါ်မှာကင်းလဲ့ပေးနေကြပါတယ
်။အားသာရဲဒီမင်းတို့ဒီကောက်ပေါ်တဲ့
ဒါနိုင်ငံအတွင်းအသွားလာတားမြစ်ပိတ်ပင်မှုတွေကြောင့်အချိန်မီအိမ်ပြန်နိုင်ရေးခီးသွားသူတွေများလာတာကြောင့်ကိုဗစ်စီကန်းတွေလိုက်နာရေးနဲ့ဘေးကင်းလုံခြုံရေးအတွက်အကူအညီပေးနေရကြောင်းရဲအယားရှိစူရာဂျက်ကဗားကပြောပါတယ်။မကြာခင်ရက်တွေကကိုဗစ်ကရောဂါတွေအထူးသဖြင့်အိန္ဒိယနယ်စပ်မှာဖြစ်ပွားနှုတ်များပြားလာတဲ့အတွေ့အစိုးရအနေနဲ့အဲ့ဒီလိုကြီးညာချက်ထုတ်ပြန်ရတာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြောပါတယ်ကိုဗစ်ကရောဂါကူးစက်မှုတွေဟာအခုဆိုရင်20ရာခိုင်နှုန်းအထက်ရှိနေပြီးပြီးခဲ့တဲ့တနင်္ဂနွေနေ့က119ဦးစာချိန်တင်သေဆုံးခဲ့ပြီးနောက်တစ်နေ့တနင်္လာနေ့အထိပိုးတွေ့ရှိသူအသစ် 8364 ဦးရှိခဲ့ပါတယ်ကိုဗစ်ကရောဂါစတင်ဝင်ရောက်လာခဲ့တဲ့မနစ်ကလေးကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့နေဆက်တွေကိုပိတ်ပင်ခဲ့ပါတယ်။ဒါပေမဲ့လည်းလူအများအပြားဟာအိန္ဒိယနိုင်ငံနဲ့တရားမဝင်သွားလာမှုတွေရှိကြတဲ့အတွက်သူတို့တွေကနေကူးစက်မှုအသစ်တွေဖြစ်ကုန်ကြတယ်လို့ဆိုပါတယ်။ကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကတော့လာမယ့်ဇူလိုင်လကုန်အစ်ပွဲတော်ကာလမှာကတ်ရောဂါတွေပုံမဆိုးဝါးလာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးဝန်ကြီးဟောင်းဒေါ်နယ်ရန်စဖီ88နှစ်ဟာအင်ကာနီညာပိုင်းကနယူးမက္ကဆီကိုပြည်နယ်ကသူ့မိသားစုနဲ့အတူနေထိုင်ရာတာဝိုးမြို့မှာကွယ်လွန်သွားခဲ့ပါတယ်။သူဟာကာကွယ်ရေးဝန်ကြီးအဖြစ်နှစ်ကြိမ်တာဝန်ထမ်းဆောင်ခဲ့သလိုသမရရွေးကောက်ပွဲကိုလည်းတစ်ကြိမ်ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။သူကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ချိန်သမရဂျော့ဂျ်ဒဗလျူဘုတ်လက်ထက်မှာအီရတ်ကိုဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ဒါပြင်သူကာဝေးဝင်ကြီးတာဝန်ယူခဲ့စဉ်မှာစက်တင်ဘာလ17ရက်အမွာကုံသွေးရေးမျောစဉ်တိုက်ခိုက်ခံခဲ့ရပြီးအဲ့ဒီတိုက်ခိုက်မှုကိုတာဝန်ရှိတဲ့အယ်ကာအီဒါနဲ့တာလီဘန်အဖွဲ့ရှိရာအာဖဂန်နစ္စတန်ကိုတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။သူဟာသမရ40မြောက်မှာအစိုးရအဖွဲ့အတွင်းအဓိကတာဝန်တွေကိုထမ်းဆောင်ခဲ့သူဖြစ်ပါတယ်ခင်ဗျာ
။ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းကတင်ဆက်ခဲ့တာပါရှင်။ကြာသပတေးနေ့နင်းနေခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းခန်းတွေသတင်းပေးပို့ချက်တွေကိုထုတ်လင်းမှာပါ။ပထမဦးဆုံးကတော့မနေ့ကအဖမ်းခံရသူတွေလွတ်မြောက်လာတာနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းခန်းတွေကိုတင်ဆက်မှာပါရှင်။အစ်စိန်ထောင်မှာလူမမဲကလေးအရွယ်ကစတက်ကြီးရွယ်ဝအထိယာနဲ့ချီဖန်စီထိမ့်သိမ့်ခံထားရစေရှိသေးတယ်လို့ဗုဒ္ဓဘုနေ့ကလွတ်မြောက်လာသူတွေကပြောပါတယ်။ပြန်ပြီးလွတ်လာသူတွေကိုကြည့်ရင်လေကို့အတွက်ကိုသာမကမိသားစုအတွက်ပါလုံခြုံမှုမရှိဘူးလို့သူတို့က VOA ကိုပြောပါတယ်။ပထမဆုံးဆက်သွယ်မေးမြန်းထားတဲ့သူကတော့အစ်စိန်ထောင်မှာလေးလကြာထိမ့်သိမ့်ခံခဲ့ရပြီးမနေ့ကပြန်လွတ်လာတဲ့မြန်မာနောင်သတင်းဌာနသတင်းတောက်မက်ကေဇွန်လေးကိုဆက်သွယ်မေးမြန်းထားပါတယ်ရှင်။
ညီမတို့လွတ်ပေးလိုက်တဲ့နောက်ဆုံးအချိန်မျိုးပြောပြပါရှင
်။ဟိုလွတ်ပေးလိုက်တဲ့နောက်ဆုံးအချိန်မျိုးဆိုတာညီမတို့ကိုဒီနေ့မှ12နာရီလောက်ကပဲတုပ်ပြီးတုပ်ပြီးလာခေါ်တယ်။လာခေါ်သွားပြီးတော့မှဒီညနေ4နာရီကျော်လောက်မှမှအခုအခမ်းအနားတစ်ခုလုပ်တယ်။လုပ်ပြီးတော့မှဒီစစ်ဘက်ဆိုင်ရာကတာဝန်ရှိသူတယောက်ဒီထွေဥက္ကတယောက်ကတက်ပြီးတော့ပြောတယ်။ဒါကိုသူတို့ကဘာကြောင့်လွတ်ပေးရလဲဆိုတော့သူတို့ရဲ့နိုင်ငံခေါင်းဆောင်လက်ရှိအစိုးရနိုင်ငံခေါင်းဆောင်ပြီးတော့မှတာဝန်ရှိသူတွေရနေပြီးတော့မှသနားငင်းညာတော့အားဖြင့်လွတ်ပေးတာဖြစ်တယ်ဆိုပြီးတော့သူတို့ကပြောတယ
်။ညီမကိုလွတ်ပေးမယ်လို့ညီမကြိုပြီးသိရလား
။ကြိုပြီးတော့မသိဘူးရှင်ဟုတ
်။ဟုတ်ကဲ့။အဲ့တော့ညီမကိုအခုအဲ့ထောင်ထဲမှာညီမစဖမ်းတဲ့အချိန်ပေါ့ညီမကိုအင်းစိန်ထောင်ထဲမှာစစ်ဆေးတဲ့အချိန်တွေရောပြောပြလို့ရမှာ
။ဟုတ်ကဲ့မှာညီမကိုကြတော့လေမှာဒီစမ်းချောင်းလမ်းကျွန်းချောင်းလမ်းမှာ live view နဲ့ညီမဖမ်းခံရတာဒါပေမဲ့ညီမကိုအင်းစိန်ထောင်ကိုပဲတန်းပို့လိုက်တာစီကြောရေးကိုညီမမသွားရဘူ
း။ဟုတ်ကဲ့။အဲ့တော့ထောင်ထဲမှာကြတော့ညီမတို့နေရထိုင်ရတဲ့အချိန်တွေဘယ်လိုရှိလဲရှင်။
ထောင်ထဲမှာအချိန်များတော့ဘယ်လိုလဲဆိုတော့ထောင်ကတော့ထောင်ထဲပေါ်မှာရေဒါပေမဲ့ဟိုအခုခုချိန်မှာကျမပြောချင်တာကျမလောလောဆယ်မှာတချို့အကြောင်းအရာတွေကကျမမလုံးချုံသေးဘူးဖြစ်နေတယ်ပေါ့နော်
အဲ့တော့ထောင်ထဲမှာညီမတွေ့ခဲ့ရတဲ့လူတွေပေါ့နော်ထောင်ထဲမှာကြံခဲ့တဲ့သူတွေအေးနဲ့ပတ်သက်လို့ရောပေါ့နော်သူတို့ရဲ့ယက်တီချက်တွေရောအခုဘယ်လိုဆက်ပြီးတော့ရှိနေလဲ
ဟုတ်ကဲ့ထောင်ထဲမှာလေအမဘယ်လိုလဲဆိုတော့အခုကလမ်းမှာတွေ့ရလူအိမ်မှာတွေ့ရလူယောက်ျားကိုမတွေ့ရင်မိန်းမကိုမတွေ့ရင်ယောက်ျားအဲ့မှဒီလေလူငါမကလေးလေးတွေကပေါ့နော်ဒီလူမမဲကလေးလေးတွေကအစာမီးတွေနဲ့တွေ့နေပါလာတယ်တကြီးရွယ်ဦးလေး အဲ့လိုမျိုးပေါ့နော်လုံးဝမဖမ်းတင်တဲ့လူတွေပေါ့နော်လုံးဝဘာမှမလုပ်နိုင်မကိုင်းနိုင်အိမ်မှာရှိတဲ့သတိတွေဝေးဆွဲချလာတာတွေလမ်းမှာချက်သွားဖြစ်လာရင်ခေါ်လာတာတွေဒါမျိုးတွေပေါ့နော်ဟိုဆွဲဆွဲချက်တွေကလုံးဝပေါ့သူတို့မခိုင်လုံဘူးပေါ့နော်အမှုလုံးဝမမြောက်ဘူးအဲ့လိုလူမျိုးတွေကိုသူတို့ဖမ်းလာအများကြီးပဲရှိတယ်သူတွေဆိုအရန်များတယ်ပေါ့နော်မိန်းကလေးတွေဆိုလို့ရှင်အရန်များပါတယ်ကျမတို့ဆိုနေတဲ့အခန်းမှာတစ်ခန်းတစ်ခန်းကိုဆိုရင်အယောက်50 60လောက်အိပ်ရတာပေါ့နော်အရန်များပြီးသွားလို့ရှိရင်ဟိုဘယ်နေ့တုတ်ပေးမယ်ပါမယ်ဆိုတော့လည်းမသိရဘူးအိမ်နေတဲ့ကလည်းအဆက်အသွယ်ကရတော့ရတယ်တည်းကြမရဘူးအဲ့လိုအခြေအနေတွေရှိသူတို့ကတော့စိတ်သက်တခုရဲ့ဒီလိုမျိုးအာနာသိမ့်တာကိုသူတို့လက်မခံတဲ့အတွက်ကြောင့်မလို့လုပ်တယ်ဆိုစိတ်သက်တခုရဲ့နဲ့အကုန်လုံးကရောက်လာကြတာကိုဖြစ်တယ်ပေါ့နော်အဲ့လိုမျိုးတွေနဲ့ရောက်လာတယ်အထက်ထဲမှာလည်းဒလန်ကိုတတ်ပါတယ်ဆိုရယ်စိုးရက်ချက်တွေနဲ့ပေတန်ချခံရတဲ့အမျိုးသမီးတွေလည်းအများကြီးရှိတယ်ပြီးသွားလို့ရှိရင်အစ်စ်စစ်အမေမြန်မရှိစိတ်ကုန်လုံးကနေပြီးတော့ဒီအခုပြောတဲ့အဖြစ်ကိုဝန်ခံလို့ရှိရင်၃နှစ်ဝန်မခံရင်9နှစ်ဆိုပြီးတော့ခရမ်းနေတဲ့တုံးနေတဲ့ချလာတဲ့လူတွေအများကြီးရှိတယ်။နောက်ပြီးချောင်းထဲမှာကြံနေခဲ့တဲ့လူတွေလည်းရာနဲ့ခေါင်းနဲ့ရှိပြီးတော့ကြံနေသေးတယ်
။ခုလိုညီမတို့လွတ်ပေးလိုက်တဲ့ဒီဒီချိန်လွတ်ပေးလိုက်တဲ့ဟာကိုဘာကြောင့်လို့မြင်လဲညီမ
။ဒီတစ်ခါလွတ်ပေးလိုက်တဲ့ဟာဆိုတာကတော့ကျွန်တော်တို့ဒီမှာနိုင်ငံတကာရဲ့ဖိအားတွေအများကြီးရှိတယ်ပေါ့။ဒါတွေကိုကျွန်တော်တို့ကြားရတယ်။နိုင်ငံတကာဖိအားတွေအများကြီးရှိတယ်။နောက်ပြီးတော့ပြည်ရင်းကနေပြီးတော့လည်းပြည်သူတွေကတောင်းဆိုတယ်နိုင်ငံတကာကလည်းတောင်းဆိုတယ်နောက်ပြီးတော့ဒီဟိုဥမာကုလသမဂ္ဂရောဒီ G7 တခြားအစည်းအဝေးတွေပေါ့ကျွန်တော်တို့ကြားရတယ်ပေါ့နော်အဓိကဒီအမေရိကန်နိုင်ငံတွေကလည်းအများနဲ့ဖိအားပေးနေလို့ကျွန်တော်တို့ကြားရတယ်လုံးဝနောက်ဆုံးအဆင့်ကိုသဘောတူညီချက်တွေနဲ့မဖြစ်မနေဘူးပေးနေပြီဆိုတော့ကျွန်တော်တို့အများနဲ့ကြားရတယ်ပေါ့ကျွန်တော်တို့သိထားလောက်ကတော့အဲ့လောက်ပဲသိထားတယ်အဲ့ဒါတွေကြောင့်မလို့အဓိကလွတ်ပေးရလို့ချင်တယ်ပေါ့နော်နောက်ပြီးစီးပွားရေးပိတ်ဆို့မှုတွေလှုပ်လာတယ်ပေါ့နော်ဒါတွေလည်းရှိလာတယ်ဆိုတဲ့ဟာတွေကြောင့်မလို့ကျွန်တော်သိထားတာပေါ့နော်အဲ့လိုမျိုး
ဟုတ်ကဲ့အဲ့တော့ဟိုအခုညီမဟိုလိုလွတ်ပေးလိုက်ပြီမယ်ညီမမိသားစုအတွက်တောင်နော်ဟိုလုံခြုံမှုကလောလောဆယ်မရှိသေးဘူးညီမကိုယ်တိုင်ကကိုယ်လုံခြုံရေးအတွက်ကိုယ်ကမတေချာသေးဘူးဆိုတဲ့အနေအထားမှာနော်ညီမလည်းတရင်တော့တူဖြစ်တဲ့အတွက်ညီမရောဘလို့ရှေ့ဆက်လှုပ်ဆောင်သွားဖို့ရှိတယ်ရှင်
ကျမကတော့ကျမရဲ့သတင်းထောက်အလုပ်ကိုဆက်ပြီးတော့လုပ်သွားမှာပဲဖြစ်တယ်။ကျမတို့ဒီသတင်းထောက်မှန်းတီးလို့ဖမ်းမိဖြစ်စေ၊သတင်းသမားတွေဥတီပြီးတော့တောင်းဆက်တဲ့မှာဖမ်းလာလို့ဖြစ်စေ၊ကျမတို့ဒီမီဒီယာလွတ်လပ်ခွင့်နဲ့ဒီသတင်းထောက်တွေကိုကျွန်တော်ဟိုဖမ်းခြင်းအပြင်ပေါ့နော်။ကျမတို့တွေရဲ့ဒီပြည်သူတွေဖြစ်ပေါ်နေတဲ့ဟာတွေကိုပိတ်ပင်တားဆီးလို့မရဘူးလို့ကျမတို့ဒီသတင်းလွတ်လပ်ခွင့်ကိုလည်းတားဆီးတယ်လို့မရဘူး။လူကိုပဲဖမ်းလို့ရတာ။လူမျိုးတရင်းလာခွင့်နေအတိအများကြီးဒီပိုင်းခွင့်နေသူပိတ်ပင်နိုင်လို့မရဘူးပေါ့နော်။ဒါရီကကိုယ့်အလုပ်ကိုပါကိုယ်ဆက်ပြီးလုပ်သွားရအောင်မှာပဲ။
ဒါကတော့အင်းစိန်ထောင်မှာ၄လကြာထိမ့်သိမ်းခံခဲ့ရတဲ့မြမနောင်သတင်းဌာနကသတင်းတောက်မက်ကေဇွန်တွေပြောသွားတာပါအခုလိုမတရားဖမ်းဆီးခံထားရသူတွေလွတ်မြောက်လာတာနဲ့ပတ်သက်လို့ CRPH အဖွဲ့ဝင်ပြည်သူ့လွတ်တော်အမတ်ကိုစီတူမောင်ရဲ့အမြင်ကတော့ဒီလိုပါ
ဒီကအတော့ကျွန်တော်တို့နိုင်ငံတကာမျက်နှာသာမှာလည်းစစ်ကောင်စီကနိုင်ငံရေးပြည်ပပြောင်းလဲမှုနဲ့ပတ်သက်ပြီးတစုံတရာအပိထောက်ခံမှုသူဘယ်အောင်မှမရဘူးဗျ။အာဆီယံရဲ့မျက်နှာသာမှာလည်းအာဆီယံဒေတာရင်းဆင်မှာဆိုရင်သူတို့အာဆီယံနေပြီးတော့တောင်းဆိုတာတဲ့ငါးချက်ပေါ်မှာလည်းအကောင့်တေဖော်တာမျိုးလုံးဝမလုပ်ဘူးမရှိဘူး။ဆိုတော့အဲ့ဒီအပြင်ကိုအခုဘာလဲပြောထပ်ပြီးတော့တတ်တာဖြတ်တာတွေလူရက်တာမျိုးတွေပြီးတော့ဒီဆက်ပြီးတော့အချိန်မီဖြစ်လျာနေတဲ့အနေအထားပေါ်မှာနိုင်ငံတကာရဲ့ဖိအားတွေကိုသူတို့နည်းနည်းလေးသူတို့ရဲ့တရားဝင်မှုကိုသူတို့ကိုသူတို့ကြိုးစားပြီးတည်ဆောက်ရဖြစ်တဲ့တရားသူတို့အနေနဲ့နိုင်ငံအကျဉ်းသားလွတ်ပြရပဲဖြစ်တယ်ဒါပေမဲ့လို့တကယ်အရေးကြီးတယ်တကယ်နိုင်ငံရေးမှာဖြည့်ရှင်ဘုအတွက်လုံလောက်တဲ့နိုင်ငံရေးဆန္ဒရှိမှုမပြဘူးဆိုလိုတာကဟာလာဒီ NLD ရဲ့ထိပ်ပိုင်းကောင်းဆောင်တွေရှိတယ်88ចောင်းသားမျိုးဆက်တွေရှိတယ်ပြီးတော့ចောင်းသားတမကခေါင်းဆောင်တွေရှိတယ်အများပြားဟာအချင်းဆောင်တွေမှာကြံနေသေးတယ်လို့ကျွန်တော်တို့သိရတယ်
အခုစစ်ကောင်စီကလွတ်ပေးလိုက်တဲ့ကိစ္စမှာစစ်ကောင်စီရဲ့လုံရက်ကိုဟိုကြိုးစိုးတင်လာနောက်စစ်ကောင်စီကဒါမျိုးလွတ်ပေးလိုက်တဲ့အတွက်လည်းလူတွေရဲ့တုံ့ပြန်မှုတွေရောဘယ်လိုတွေ့ရလဲရှင
်ကြိုးစိုးတင်လာလို့မဟင်တော့ကျွန်တော်တို့ကမတရားဖမ်းဆီးထိန်းသိမ်းခံရတဲ့လူတွေဗျအားလုံးကအပြစ်မရှိဘဲနဲ့လူတယောက်ကအပြစ်မရှိလို့ရှင်24နာရီထက်ပိုပြီးတော့မှပဲချုံနောင်ငယ်မရှိပါဘူးဒါဒီမိုကရေစီအခွင့်အရေးရောနိုင်ငံတကာရဲ့ဥပဒေအခွင့်အရေးရောဒါမျိုးတွေကလုံးဝချုံနောင်ငယ်မရှိဘူးအဲ့တော့မတရားဖမ်းဆီးခံထားရတဲ့သူတွေပြန်လွတ်တာကိုကျွန်တော်ကျေးဇူးတင်ကြပါအကြောင်းမှမရှိပါဘူးဖန်တီထိန်းသိမ်းခံရတဲ့လူတွေပြန်လွတ်မြောက်လာတဲ့အခါမှာသူတို့အိမ်တွေကိုဝင်ရောက်စီးနင်းတော့ကဆွေတွေငွေတွေပတ်စံတွေဟလာနောက်ပြီးတော့ဖုန်းတွေဒီလိုမျိုးတရားလက်လို့ခိုးဆိုးလူရက်ပြီးတော့ဟလာလှုပ်သွားတဲ့ကိစ္စတွေဟာဒါအကြီးမားဆုံးသောလူခွင့်ရေးချိုးဖောက်မှုဖြစ်တယ
်ညီမတို့
ဒါကတော့အာနာသိမ့်ပြီးတဲ့နောက်ပိုင်းဖန်စီခံရသူတွေကိုပြန်လွတ်ပေးတာနဲ့ပတ်သက်လို့ CRPH အဖွဲ့ဝင်တည်သူလွတ်တော်အမတ်ကိုစီတူမောင်ရဲ့တုံးသက်ချက်ကိုတင်ဆက်ခဲ့တာပါအခုတော့ COVID တတိယလှိုင်းကာကွယ်ရေးပြင်ဆင်မှုတွေအကြောင်းနဲ့ပတ်သက်လို့ကြီးကြရအောင်ပါရှင်မြန်မာနိုင်ငံတည်း COVID တတိယလှိုင်းတက်လာချိန်မှာ
အားလုံးဝိုင်းဝန်းကူညီလှုပ်ဆောင်ကြဖို့အရေးကြီးနေပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကပြောပါရယ်ဆေးစစ်မှုတွေထပ်တိုးမြင့်လာဖို့နဲ့ကွာရန်တင်းအသွားလာကန့်သက်တဲ့စခန်းတွေပြန်ပြီးတော့ပုံမဖွင့်လှစ်ဖို့လည်းရှိတယ်လို့ဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စုက VOA ကိုပြောပါရယ်ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါရယ်ရှင
်ဟုတ်ကဲ့မြန်မာနိုင်ငံမှာအခုဒီကိုဗစ်ပိုးတွေနှုံနေတဲ့ဆုံးနှုံနေမြင့်တက်လာချိန်မှာအားလုံးဝိုင်းဝန်းပူပေါင်းကာကွယ်ဖို့အရေးကြီးလာပုံကိုကုဆက်ရောဂါကျန်းကျင်သူလည်းဖြစ်တဲ့ဒေါက်တာဆန်းနိုင်စုက
ဒီကိုဗစ်ကိုထိန်းချုပ်တဲ့နေရာမှာအရေးကြီးဆုံးကတော့ပါဝင်တဲ့ဒါလုံးဆန်ကျင်ညီညီပေါ့နော်ပေါင်းဆက်ညီညီညီဆောင်ရွက်ဖို့အခြေအနေလည်းကြီးညီပေါ့အဲ့တော့အဲ့ဒီအပိုင်းကလာဒီရဆိုင်တော့ကလည်းဒီလက်ဆင်းလမ်းရနေတာတွေ့ရခုံကြီးညာခဲ့တဲ့အပိုင်းတွေရှိတယ်နောက်ခီးသွားတဲ့ဟာတွေပိတ်ခဲ့ရတယ်ပေါ့နော်ပြီးရခါကျတော့ဒီခီးသွားတဲ့လမ်းကြောင်းမှာချစ်ဆေးခဲ့ရတာရှင်ပေါ့နော်ဒါတွေကတော့ကျွန်တော်လက်မနှေးပါဘူးကြာဒီကဲနိုင်ရတယ်လေအစာပိုင်းတွေကကျွန်တော်တို့ဒီသက်ဝေးဆိုတာတကယ်ကြတော့29ငါးမှစရဲဆိုပေမဲ့ဒါတွေကဒီမလာပဲအစာတွေကဆောင်ရွက်နေပြီဖြစ်သွားတယ်အဲ့တော့အဓိကကတော့ဒီကန်ထိန်ထိန်တဲ့လူကလည်းထိန်ထိန်လို့ကာကန်ရှင်ကိုရန်နဲ့အရေးကြီးတာပေါ့နော်ကိုကလည်းစပြီးတော့အတီတရားတတိယနဲ့ကာဝယ်ဖို့လိုတယ်ပေါ့နော်ပေါင်းဆက်ပြီးတော့ဆောင်ရွက်မှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုထိန်ချုပ်ရမှာဘလို့စင်ခေါ်မှုတွေကိုကြုံနေရလဲဆရာ
ကျွန်တော်အကုန်လုံးစစ်နိုင်ရင်တော့အကုန်လုံးပိတ်နိုင်တော့အကောင်းဆုံးပေါ့ဗျာဒါပေမဲ့ဒီကနေ့ကျတော့ဆရာဒါလူကြီးထောင်တောင်းတိမ်တန်းနေချီတဲ့အခါမျိုးလုပ်ငန်းပမာဏအရင်ကြီးတဲ့အခါကျတော့ဒါကျွန်တော်ဒုတိယလိုင်းတော့လည်းဒါမျိုးမလုပ်နိုင်ဘူးဒါပေမဲ့ဒီတတိယလိုင်းမှာတော့ဒုတိယလိုင်းရဲ့တင်ကြေးစာကြားခဲ့တဲ့အခါကျတော့ဒီ target တဲ့ high risk group တွေရှိရဲ့ဗျာဥပမာဆိုရုံးသမားပေါ့ဒီကျွန်တော်ဒီနေပြည်တော်ဝင်မှာဒီရုံးသမားတွေမဖြစ်မနေစစ်ရတော့နောက်လို့ဆိုရုံးသမားဆိုတာရုံးရောက်လာရင်ဒုအုပ်စုစုစုနဲ့အလုပ်လုပ်ရတဲ့နေရာရောက်တော့မယ်အဲရုံးသမားတွေမှာပူဆက်ခဲ့ရင်ဒီရုံးရဲ့ fashion တွေပြတ်သွားခဲ့ရင်ပို့ပြီးတော့ခက်ခဲရှိတာလည်းနော်။တော့သူကတခြားနေရာလာတဲ့ဒီ stay at home ကလာတဲ့လူနာမျိုးကိုဒါမျိုးဖြစ်မနေ quarantine ဝင်ရတာလို့စစ်ဆေးတာပေါ့နော်။အဲ့လိုပဲနိုင်ငံတကာလမ်းကြောင်းဆိုတဲ့လေရင်နဲ့လာတဲ့လူပုံမှန်အားဖြင့်10ရက်ဆိုရင်ဒီ high risk countries တွေကလာတဲ့လူ14ရက်3ချိန်ဖြစ်တာမျိုးပေါ့နော်။နောက်တစ်ခုကဒီ nested data ထွက်ပေါက်တွေဆိုတဲ့တရားဝင်တဲ့အပေါက်ပေါ်မဝင်တဲ့အပေါက်ပေါ်တက်နိုင်လို့များဖိတ်ဆို့စစ်ဆေးပြီးတော့တောင်းရက်နေပေါ့နော
်။ဟုတ်ကဲ့ဆရာကြီးဒီနေရာမှာအရင် covid ဒုတိယလှိုင်းတုန်းကတော့ဒီစစ်ဆေးမှုကတောင်ကနန်းတွေရှိခဲ့တယ်ပေါ့နော်အခုတော့ဒီထောင်ကနန်းပဲရှိနေသေးတော့ဒီဝန်ထမ်းအင်အားစင်ခေါ်မှုအပါအဝင်ပေါ့နော်ဘလူးတင်ဆက်ထားမှုတွေရှိလဲဆရာကြ
ီး RDD test kit တွေစစ်ဆေးမှုတွေဆိုရဲကျွန်တော်အများကြီးတိုးပြီးတော့ထောင်ရဲနေတယ်ပေါ့နော်တစ်ခါကကျွန်တော်တို့ဒီ HR ဝန်ထမ်းတွေတော့လဲရပါနော်ဒါပေမဲ့လည်းခုနမရှိတဲ့အချိန်မှာပေါ့နော်စေတနာဝန်ထမ်းတွေတင်းတင်းပြီးပြီးထောင်ရဲတာတိုးပြီးတော့ဆောင်ရွက်လာရပေါ့နော်အဲ့တော့တစ်ဖက်က RDPCR lab တွေဆိုတဲ့တိုးမြင့်ပြီးတော့ဖွင့်လှစ်လာနေတယ်ပေါ့နော်နေရာအစ်စ်တွေအောင်ထပ်ပြီးတိုးချက်ဖွင့်လှစ်ဖို့တွေဆောင်ရွက်တယ်ပေါ့နော်အဲ့တော့တထောင်ကျော်ပတ်ဝန်းကျင်ကခုနဒီဧပြီလအကုန်လုံးအနေထားမှာရှိရဆိုရင်အခုချိန်မှာတော့ဒေသတက်လာပါပြီ6000ပတ်ဝန်းကျင်ပေါ့နော်ဆက်လာနိုင်ပြီအဲ့တော့ဒါမကြာခင်မှာလည်းတရက်1000ပတ်ဝန်းကျင်ကတော့ပြန်ရောက်ပြီးတော့ကျွန်တော်ဆက်နိုင်မှာပေါ့နော်လူပဲပေါ့နော်ယုံကြည်မှုတွေအများကြီးရှိကြပေမဲ့ဒီကိုဗစ်မှာတော့ပေါင်းစည်းပြီးတော့စီးပွားရေးအင်အားနဲ့ပြည်ဆိုင်ရမှာဖြစ်ပါတယ်အဲ့တော့ဒီနားလည်ပြီးတဲ့အခါကျတော့ပြန်လည်ပြီးတော့ကူပေါင်းဆောင်ရွက်ပေးလာတယ်စေနာဝန်ထမ်းတွေလည်းအများကြီးရှိပါတယ်ဗျာအဲ့တော့ဒီဟာ challenge ချက်ရှိနေတယ်ဘလို့ overcome လုပ်မလဲဆိုတာ၄၀နဲ့များပါနော်ကျူပန်းဆောင်ရွက်တယ်တိုးတက်မှုတွေလည်းရလာတယ်လို့ပဲဒီအချက်ချင်းပြောပြရတယ
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာနောက်တစ်ခုကဒီ quarantine အတွက်လာကန့်သက်စခန်းတွေပေါ့နော်ဒီဒုတိယလိုင်းနဲ့ရှင်းလိုက်မယ်ဆိုရင်အခုပြင်ဆင်ထားမှုရောဘယ်လိုနေထားရှိလဲဆရာ
ဒုတိယလိုင်းတော့ community based facility quarantine ကိုအဲ့လိုစင်တာအများကြီးရှိတယ်ပေါ့အဲ့တော့ကျောင်းနေတဲ့တိတ်ထားရဆိုတော့ဒီကျောင်းနေနိုင်တဲ့အားကြီးရပေါ့နော်အခုလည်းဒါချိန်တိုင်းပြီးဆောင်နေတဲ့အတိုင်းကြီးရှိပါတယ်သူအစိုးရဌာနကြီးမတုံးတဲ့အဆောက်အဦတွေပေါ့နော်အဲ့ဟို public အရင်ကျွန်တော်တို့တုံးခဲ့တဲ့အဆောက်အဦတွေပေါ့နော်ဒီမှာလိုနေရာတွေ MCC လိုနေရာမျိုးတွေခုပြန်ပြီးတော့ပြင်ဆင်နေတာရှိပါတယ်ဒါလေးတွေလည်းတော်လေးအဆင်ပြေတဲ့နေရာရှိပါတယ်မှာဒီအရင်လိုနေရာမျိုးတွေပေါ့နော်အဲနောက်တစ်ခုက quarantine option ကတော့ဟို hotel quarantine ပေါ့ဆက်ရှိပါလေနောက်ပြီးတော့ဒီ criteria နဲ့ညီရဲတူတွေပေါ့တော်လေးတော့တင်းကျပ်ပါတယ်ဒါပေမဲ့လဲချင်းပေါ့ home quarantine ပေါ့နော်စပေးရတယ်ရှိပါတယ်ဒါပေမဲ့ home ကတော်တော်ကြီးတော့စီစစ်ပြီးတော့ပေးပါတယ်ဘာကြောင့်မို့ home ကိုပေးလိုက်ရင်ကိုရှိနေတဲ့လူဆိုတာမိသားစုကိုကူသွားမယ်ဒီလေးရဲ့အကြောင်းရင်အဲ့ဒီကနေ oxygen ကျလို့ဒါခေါ်ပါဆိုတဲ့အချိန်မှာဒီ blue transport နဲ့ blue ခေါ်မယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအရေးတကြီးပေါ့နော်ဒီလိုတွေအတွက်ပြင်ဆင်တာလားရှိသေးလားဆရာ
call center ပေါ့နော်ဒရင်းချက်ကများဒီမြေဆိုပဲရဌာနမျိုးလွန်လ22ရက်နေ့မနေ့7နိုင်ရစာပြီးတော့ည9နိုင်ဒီ credit card ကိုနေပေါအောင်ပေါ့နော်ဒေးတွေကျွန်တော်တို့ဖွင့်ပေးထားပါတယ်ဖုန်းနံပါတ်63လေးရှိပါတယ်ကျွန်တော် website မှာဝင်ကြည့်တွေ့နိုင်ဒီမှာ3963411 5396 ตรงนี้ชอบคนตรงนี้ติดติดงาตรงนี้กูตรงนี้ชอบคนตรงนี้ติดติดลีลีตรงนี้กูเสียเสียหนึ่งงากงกูกูเดตรงนี้กูเสียเสียหนึ่งงากงกูกูเนี่ยตรงนี้กูเสียเสียหนึ่งงากงกูกูตรงมั้งเนาะใช่ด้วยในงานนี้แล้วก็ยังเขียนดูดีอะไรเนาะทำให้แกดูดีดูวันไหนก็เสร็จงานมั้งเนาะฟรีคอร์สสมกงบ่ไอ้ห่าเลยจะได้ดูไหนเอาเนาะต้องเสร็จที่ไหนเนี่ยใช่ป่ะ
โอเคเจ้าดูมีอะไรจะมาเลยถ้าได้ตั้งในสักเนี่ย
ถ้าก็รอจะมาอีวันจีถ้านับยาวกันยาดรตันนายสุกุวิมิงาสัตว์มีเมียเกล้าบ้ามาจากเกณฑ์ทุเรศแม่เป็นสิงกันนารีเรามารอสิ่งสิ่งเล่าที่อาวุธสมุยสุเรกังเซเนสุนุยทาร์เอุจจารณาเยมีมาเยตงเตเชสิสิงกุติสัพพุชิบาร์เอคุรอแบงก์อันนี้สาวลอยลงงานกุยชาวยานีบากันเตปิสุทาร์เอจังกุจิจายาออกมา ไทยในเงี้ยมาโควิดจะที่อะไรกูเสียมือมาช่วยพี่เอาเลือดมาเรียมีพี่กูเสียนี่ราจาวแบงก์เขาเนี่ยอันนี้ตัวไอ้ก้าสาวลอยใส่ชาวยาลากูจวนละนั่นเสียชีวิตนี่ก็สาบีแต่ละจากกันแต่ไปสู่มือเลือดทาร์เรดีโลเลือดทาร์จิมาเวเนี่ยมาเอาไปวิ่งช่วยพี่เอาเลือดตัดชัวร์กันแต่ไปสู่ทาร์เรนี่อาการนี้ทับยี่รายเลยชินีบาร์เรดีจังกูรอจะมารู้เรื่องวิวีไทยเชื่อใจกันเดาไม่เอ๋มาก็กันเป็นปูทาร์เรชิน
ไทยในงานด้วยโควิดจะที่อะไรกูเสียใจหน้ามือเลยเช่นเดียร์มาโยกับพวกกูเสียตัวนี้สิทั้งที่ตัวนี้ราจาสาวลอยเอลูกตมาอันนี้พี่กูเสียมือเลยเพื่อเดี๋ยวสบีไทยสุยาก้าบางคราวเนี่ยนี่ตัวไอ้ก้าสาวลอยใส่ชาวยาลากูรอรังลอบีลงจงยี่เดี๋ยวสังเกตทาร์บาร์เลยที่เราไปสู่ทาร์จิมาเนี่ยมาเสียพี่เอาลูกตมาจะชัวร์สวยมือเลยเพื่อบีไปสู่ทาร์เรนี่ยากันนี่ทับยี่รายสิ่งเดียร์สบีปีนี้เนี่ยผมจะฟังด้วยเสียงอ่ะลูกตมาเนี่ยจ
ို့အပိတ်ခံနိုင်ရမယ်ဆိုတော့လေသူတို့ကအဲ့ဒါကြောင့်မလို့ဟိုဘယ်လိုကောင်းလဲတချို့ကလည်းစိုးရင်တာပေါ့ပြီးတော့အဲ့မှာနေလဲကွာဥမာတကယ်လို့ယောဂါတွေပါလေကုသထားတာဖြစ်တယ်ပါ냐ဆိုလို့ရှိရင်ကုသတွေကသူတို့ကဟိုအတီစင်းကတိတ်မရှိဘူးလေပြောရမဆိုရင်အစိုးရထိုင်းအစိုးရသူ့ပြည်သူလူထုတော်ကိုသူတို့ကမနိုင်မင်းဖြစ်နေတာဆိုတော့အဲ့မှာဖြစ်တယ်ဆိုလို့ရှိရင်အဲ့လိုမျိုးကုသလို့မရမှာစိုးတာဒါမှမဟုတ်အကြာကြီးပိတ်မှာကိုစိုးတာပေါ့နော်အဲ့ခါကျတော့လူတွေကသူတွေကအာဟိုဒီလိုပြီးဖို့ကြိုးစားကြတာပေါ့ဟိုတရားမဝင်တဲ့အလုပ်သမားတွေပါလေဒါမျိုးရှိနိုင်မယ်ဥမာအလုပ်ရှင်မတူတာတော့ဟိုတခြားနေရာနေကြောင်းလာပြီလားလုပ်နေတဲ့လူတို့အလုပ်မတူတဲ့လူဒါမျိုးတွေရှိနိုင်တာဟု
တ်
အဲ့လိုလူတွေကလည်းသူတို့အနေနဲ့ကလုပ်သမားဝင်ကြီးဌာနနေပြီးတော့စစ်ဆေးကြဝေးတွေးကြည့်လို့ရှိရင်အဲ့လိုမျိုးမတူတာဆိုအရေးယူခံရတာဟုတ်အဲ့ဒါတွေကိုကြောက်တာလဲပါမယ်ဒီစစ်ကြောင်းလုပ်သမားရဲ့အတွက်ကဒီကောင်ကတချို့တွေကတော့ဖမ်းမိတာဖမ်းမိပြီးတော့အဲ့ဒီကိုပြန်ပြီးတော့ထားတာပေါ့နော်အဲ့ဒီကံထဲမှာပြန်ထားတာပေါ့ဒါပေမဲ့ပြင်နေတာပေါ့
ထိုင်းဆူရကဘန်ကောက်ကဆောက်လို့ရေးဆိုင်600လောက်ကအလုသမား9000ကနေ8000ဝန်းကျင်ကိုကိုဗစ်ကူးစက်မှုတွေများတာကြောင့်ဆိုပြီးကန့်သက်ပိတ်ဆို့ထားတာပါတလတာပိတ်ဆို့ကန့်သက်ထားချိန်မှာအလုသမားတွေရဲ့အကျိုးခံစားခွင့်နဲ့ပတ်သက်လို့လည်းဦးမင်းဦးကပြောပြပါတယ
်ဆိုတော့သူတို့ညင်ညာကတော့ဟိုဥစားပေါ့နော်ဒီအစိုးရအနေနဲ့ကတော့ဈာသာရဲ50ရာခိုင်နှုန်းကိုပေးမယ်အလုပ်ရှင်နဲ့တက်ဆိုင်နဲ့ကျန်တဲ့ဟိုပေါ့နော်သူတို့လည်းထားပါတော့ကုမ္ပဏီဆိုလဲကုမ္ပဏီအဲ့ဒါမျိုးတွေကနေပြီးတော့ကျန်တဲ့ရာခိုင်နှုန်းပေးရမယ်ဆိုတဲ့ဟာမျိုးပါဒါနဲ့ဒါကလည်းတကယ်တကယ်ကျတော့ပုံနည်းဖြစ်တဲ့လူတွေပဲမှအာပြောမယ်ဆိုလို့ရှင်လူမှုဘုလုံးရေးဝင်တဲ့လူတွေအတွက်ပဲနောက်ဟိုဘယ်လိုပေါ့ MOU အလုပ်သမားတွေနောက်ပြီးတဲ့အခါကျတော့ဟိုပြောမယ်ဆိုလို့ရှင်အာကုမ္ပဏီကောင်းကောင်းနဲ့ဗျာအဲ့လိုမျိုးအကုမ္ပဏီကြီးတွေပေါ့အဲ့လိုမျိုးဟိုတတိယကြီးတွေမှာလုတ်တဲ့လူတွေတော့သာအဲ့ဒီခံစားခွင့်ကြီးရနိုင်တာ။ဟိုနည်းနေအတွက်ကကနေနေပေးတဲ့ဟာတွေအဲ့လိုကန်ထရိုက်ဆပ်ကန်ထရိုက်လို့သဘောမျိုးယူတဲ့လူတွေအတွက်ကရဖို့ကမသိကြပါဘူးဗျာ။ဒါ
타이ဆိုရကပြီးခဲ့တဲ့နှစ်ကိုဗစ်ဒုတိယလှိုင်းဖြစ်တဲ့အချိန်သမောစခွန်ပြည်နယ်ပင်လယ်ဇာလုပ်ငန်းမှာအလုပ်လုပ်ကြနေတဲ့ရွှေပြောင်းလုပ်သမားတွေကနေစတင်ကူးစက်တယ်ဆိုပြီးမြန်မာပါဝင်ရွှေပြောင်းလုပ်သမားတွေရဲ့ခရီးသွားလာခွင့်တွေတနေနဲ့တနေဖြတ်တန်းသွားလာခွင့်တွေကိုမပြုတော့ဘဲတက်တန်းတိုးပြီးကန့်သက်ထားတာအခုတတိယလှိုင်းဖြစ်တဲ့အချိန်ထိပါအခုဆိုရင်နွန်ထဘူရီပြည်နယ်တဲကစစ်ရုံတွေမှာလည်းရွှေပြောင်းလုပ်သမားတွေကိုဗစ်ကူးစက်မှုတွေရှိနေတယ်လို့စုံခလာပြည်နယ်နဲ့တပ်ပြည်နယ်တဲမှာလည်းရွှေပြောင်းလုပ်သမားတွေရာနဲ့ချီပြီးကူးစက်မှုတွေဖြစ်နေပါတယ်နေ့စဉ်လည်းကူးစက်မှုတွေတိုးလာနေပါတယ်ကူးစက်မှုတွေထဲမှာအများစုကတော့မြန်မာနိုင်ငံသားတွေဖြစ်နေပါတယ်ထိုင်းတနိုင်ငံလုံးမှာကိုဗစ်အတည်ပြုလူနာ 25,900 ကျော်ရှိပြီးဇွန်လ30ရက်နေ့မှာတော့လူနာအသစ် 4,800 နီးပါးတိုးလာပါတယ်သေဆုံးသူကတော့2023ဦးရှိသွားပြီဖြစ်ကြောင်းထိုင်းကျန်းမာရေးဌာနကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်
ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမှသတင်းပေးပို့ခဲ့တာပါကျမတို့ VOA မြန်မာပိုင်းနေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်အခုဒီထုတ်လွှင့်နေတဲ့နည်းနည်းခင်းအစီအစဉ်ကိုရုပ်တံနဲ့ပါတင်ဆက်နေပါရရှင် website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ facebook စာမျက်နှာဖြစ်တဲ့ voa burmese news ကနေလည်း radio နဲ့ထုတ်လွှင့်တဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ကျမတို့အစီအစဉ်တွေကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ဝေဖန်အကြံပေးချက်တွေကိုလည်းဖိတ်ခေါ်ပါရရှင်
VOA American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website စာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်ဇာတာပတိနေနေခင်ဗီအိုမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်မကြခင်နားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကိုတခုမှာတော့
3.73 ရက်အတရနေ့အာနာသိနေ73ရက်နေ့မှာအဲ့ရထုတ်လိုက်တဲ့နောက်ပါဗမာနိုင်ငံမှာတရားဥပဒေမရှိတော့
ဒါကတော့စစ်ကောင်စီလက်အောက်တရားဥပဒေစိုးမိုးရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့ဥကြော်စံသားရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါပါအခုတော့ဆော့ဆော့ကကြားခဲ့ကြရတဲ့ဥကြော်စံသားရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုအရင်ဆုံးကြည့်ကြရအောင်ပါမြမနိုင်ငံမှာ2008ဖွဲ့စည်းပုံနဲ့အညီတက်လာတယ်လို့ဆိုတဲ့စစ်ကောင်စီဟာပြည်သူလူထုရဲ့အခွင့်အရေးနဲ့ရပိုင်ခွင့်ဆိုင်ရာပြဋ္ဌာန်းချက်တွေကိုရုတ်သိမ်းလိုက်တဲ့အတွက်ပြည်သူတွေအကာအကွယ်မဲ့ဖြစ်နေရတယ်လို့မြမနိုင်ငံရှေ့နေများကွန်ရက်ကတရားလွှတ်တော်ရှေ့နေကြီးဦးကြီးမြင့်ကဆိုပါတယ်အသေးစိတ်ကိုဦးကြီးမြင့်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါရရှင
်။ဒီကကျွန်တော်ဒီကနေ့ဆွေးနွေးလို့ရအကြောင်းအရာကတော့မြန်မာနိုင်ငံနဲ့တရားဥပဒေစိုးမိုးရေးကိစ္စဖြစ်ပါတယ်။ဒီစစ်ကောင်စီတက်လာပြီးတဲ့နောက်တရားစီရင်ရေးတရားဥပဒေစိုးမိုးရေးအခြေအနေကိုပထမဆုံးကျန်းမာရေးလွှမ်းခြုံသုံးသပ်ပေးပါမယ
်။စစ်ကောင်စီတက်လာလာချင်းပထမဆုံးသူလုပ်တဲ့အလုပ်ကတော့ဖေဖော်ဝါရီလ23ရက်နေ့မှာအမိန့်တစ်ခုထွက်လိုက်တယ်ဗျ။အဲ့ဒါပါလဲဆိုနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးရေးဥပဒေကိုပြင်ဆင်သည့်ဥပဒေတဲ့ဆိုပြီးတော့အဲ့ဒါမဲအွန်လိုင်းကိုယ်တိုင်လက်မှတ်ထိုးပြီးတော့ထုတ်တာဗျအဲ့ဒီဥပဒေက NLD အစိုးရလက်ထက်နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးတဲ့ဥပဒေဆိုတာရှိတယ်အဲ့ဒီဥပဒေရဲ့ကောင်းတာတွေမှန်သမျှကိုအကုန်ဖြတ်လိုက်ပြီးတော့အဲ့ဒီမှာဥပဒေမရှိတဲ့နိုင်ငံလိုကျင့်သုံးသွားတော့တာပဲ။အဲတည်ဆဲဥပဒေမှတပါပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုကိုဖြစ်စေပုဂ္ဂိုလ်လုံခြုံမှုကိုဖြစ်စေနစ်နာဆုံးရှုံးမှုမရှိစေရန်မြေတုကိုမဆိုကာကွယ်ပေးရမည်ဆိုတဲ့ဥစ္စာကိုမလိုက်နာတော့ဘူး။နောက်တစ်ခုကပုဂ္ဂိုလ်တူဦးဤနေအိမ်နဲ့နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အဦသို့မဟုတ်ပရဝံနှင့်ပရဝံတို့ရှိအဆောက်အဦများအတွင်းသို့တည်ဆဲဥပဒေတရားရဝင်ရောက်ရှာဖွေခြင်းသိသိချင်းသို့မဟုတ် လူတူကိုရှာဖွေခြင်းဖမ်းဆီးခြင်းပြုလုပ်လို့လည်းတပ်ဆိုင်ရာရက်ွက်တို့မို့ကြီးရာအုပ်ချုပ်မှုဖြစ်စေကြီးရာတာဝန်ခံတို့မို့ယာယီမှုဖြစ်စေဆယ်မှုဖြစ်တဲ့အူအပါအဝင်အ ਨੇ ဆုံးတပ်တွေနဲ့ဦးနေသူဆောင်ရနေဆိုတော့မလိုက်နိုင်တော့ဘူးသူတို့ကြိုက်တဲ့အချိန်မှာအဲခုနကပြောလို့စစ်တပ်ကတရိုက်ဝင်ပြီးတော့လုပ်တယ်အဲ့ဒါတွေကိုစလုပ်တော့တာအပြီးဆုံးအတွက်ပေါ့
ဆိုတော့နိုင်ငံသားတွေကသူများပြောတဲ့ဥပဒေမှာပါတဲ့အချက်လက်တွေကိုရီးကိုရာလွတ်လပ်ခွင့်တို့နေအိမ်ချမ်းဝင်းလုံခြုံခွင့်တို့စတာတို့ချိုးဖောက်ခံရရဆိုရင်အခုလောစင်မှာမြန်မာနိုင်ငံမှာအကာအကွယ်ပေးစရာဥပဒေမရှိဘူးဆိုတဲ့သဘောဖြစ်နေတယ်ပေါ့ခင်ဗျာ
မရှိတော့ဘူးအဲ့ဒီဥပဒေပြင်ဆင်တဲ့3 point နဲ့73ရက်တရက်နေအာဏာသိမ်းနေ73ရက်နေမှာအရာထုတ်လိုက်တဲ့နောက်ပါဗမာနိုင်ငံမှာတရားဥပဒေမရှိတော့
ဟုတ်ကဲ့ကျွန်တော်သိချင်တာတရားဥပဒေတော့ကောက်ဆိုလူခွင့်ရေးကိုမရှိတော့တဲ့သဘောပေါ့အဲ့တော့လူခွင့်ရေးတွေအားလုံးပါသွားပြီပဲအဲ့ဒီမှာ
ဟုတ်တယ်ဟုတ်တယ်လူခွင့်ရောတရားဥပဒေတွေအကုန်ပါသွားပြီဗျာ
အဲ့တော့
အဲ့ပထမဆုံးစလုပ်တာနော်ပထမဆုံးစလုပ်တဲ့အလုံးတော့အဲ့တုန်းကအ
ဲ့တော့လူတွေကသူတို့ရဲ့ဘဝမှာနင့်နာမှုတွေပါလေဖြစ်လာရင်ဥပဒေရဲ့အကာအကွယ်မရှိဘူးသူတို့လိုက်ခံနေရသလားဘယ်မှာသွားပြီးတော့သူတို့ဒါ justice အောင်ကြိုးစားကြပါလဲရော
သူတို့အဲ့ဥပဒေကိုမလိုက်နိုင်ဘူးရောပြီးတော့ပြည်သူလူထုအကာအကွယ်မပေးတော့ဘဲနဲ့ပြည်သူလူထုကိုဖမ်းဆီးတယ်ပစ္စည်းသိမ်းနေတတ်တယ်အဲ့ဒါလည်းလုပ်လိုက်တဲ့အခါမှာကျွန်တော်လူကြီးတွေကတော့ဒါစစ်ဆိုးကနဲ့အပွဲပွဲတွေ့လာခဲ့တဲ့အခါကျတော့သတိကြီးစွာထားတာပေါ့ဗျာဟုတ်လားဘာလို့ပြောကျွန်တော်တက်ရလဲကြီးကြီးဆိုတော့ဒါမှကလေးတွေကတော့မတရားတာမကြိုက်ဘူးဗျာအဲ့အဲ့လားပြည်ထနာအဲရှင်ရကျွန်တော်တို့လည်းတိတ်တက်တည်းရှိလို့ပြောနေတာမဟုတ်ဘူးဆလေးတွေကဒီဟာကိုဘလို့မှလက်မခံနိုင်တော့ဘူးဗျာသူတို့ကအဲ့လားသူတို့ကလာ9မိနစ်လောက်လွတ်လပ်မှုတွေရလိုက်တဲ့အခါအခွင့်အရေးကြီးကိုသူတို့ကအယံမက်မောပြီးတော့သူတို့ကအနာကတော့ပျက်စီးပါပြီဆိုပြီးတော့သူတို့ကအဲ့လိုရအဲ့လိုဖြစ်ကြတာဗျာ
အဲ့တော့တရားစီရင်တဲ့ကိစ္စတွေကြတော့ခင်ဗျာအရက်ဖက်တရားသူကြီးတွေကတကယ်တရားဥပဒေအတိုင်းစီရင်ကြတာလားသူတို့မဟုတ်သူတို့ကိုကြောက်လို့သူတို့လုခိုင်းတဲ့အတိုင်းလိုက်လို့မရလားခင်ဗျအ
ဲအဲ့ဒီအနေနဲ့ပတ်သက်လို့ကတော့ကျွန်တော်ကတော့အလိုခံယူထားလဲဆိုတော့တရားရုံးနေအကြောင်းပြောနေရတာတရားဥပဒေသွားရုံးနေမှာရှောက်လွဲပေးနေခုခံနေရတာဒီဟာအပေါ်အလုပ်တွေပဲဘာမှကိုအရာမရောက်တော့ဘူးလို့ဆိုပြောကျွန်တော်ကတော့အဲ့လိုခံယူထားတယ်ဘာလို့လဲဆိုတော့ तू ကနောက်ဥပဒေတစ်ခုကိုသူကလည်းလုပ်ပြတယ်ကြအဲ့ဒါကျတော့ तू ကဥပဒေဆိုင်ရာအထောက်အကူပြုရေးဥပဒေဆိုတာရှိတယ်အဲ့ဒီဥပဒေကိုလည်းပဲ तू ကအများကြီးဖျက်ပလိုက်တယ်ဗျာချို့ရတယ်ကိုအသာထိုးပလိုက်တယ်အဲ့တော့အဲ့ဒီဟာဘာလဲဆိုတော့နိုင်ငံသားတွေကိုဥပဒေပိုင်းဆိုင်ရာအကူအညီပေးရမယ်ဘာမလို့ထောင်ကျနေလူတွေအကျရဲချုပ်မှာကြစတဲ့ရာနေကြသွားတယ်ရာနေပြီးတော့အပိတအယူခံစစ်စင်နေဒီအကုန်လုံးကာကွယ်ပေးရမယ်လို့အဲ့ဒီဥပဒေကတခြားရေးထားတာဗျာအဲ့ဒါကိုနိုင်ငံတော်ဇင်းနယ်ကိုလုတ်ပေးရမှာနော်ချို့ရတယ်မှာဇင်းနယ်တော်မှတဲ့လူတွေဆိုအဲ့ဒါအပေါ်ကြီးလည်းဖွဲ့ပြီးပြီအဲ့တော့အဲ့နိုင်ငံတော်စည်းငြိမ်လုပ်ပေးရမယ်ဥစ္စာတွေကိုအဲ့ဥပဒေကိုမလိုက်နာတော့ဘူးလို့သူကအပိုက်တွေဖျက်ပြီးရတချို့ကတွေအစားထိုးပလိုက်တယ်ကြာအဲ့ဥပဒေတွေမလိုက်နာတော့ဘူးလို့ပြောတယ်ကြာအခုဆိုလို့ရှိရင်ဘလို့ပြလိုက်တယ်ဆိုလို့ရှိရင်အရက်တပ်ဖွဲ့ကိုဖမ်းပြီးရနေစပြီးလာမလုပ်တဲ့လာပြီးတော့ပြဿနာမရှာနဲ့အဲ့တရားရုံးရောက်ပြီးဆိုလို့ရှိရင်တော့ပြောဒါပြောတရားရုံးရောက်ပြီးဆိုခုကအခုကအယူခံတက်ပေါ်ဗျာအဲ့ဒါလည်းအကန့်တတိနေပါဗျာအ
ဲ့ဒါအဲ့လိုဖြစ်သွားတာခုကနေတော့ဥပဒေဘာအတွင်းကဖြစ်ထွန်းပါရဲ့လားကျွန်တော်ကြားတာတချို့ရှင်းနေရဆိုရင်တရားရုံးကိုသွားနေတဲ့အခါမှာရဲတော်ကသူတို့ကိုထိကြောက်တဲ့သဘောဓာတ်ပုံရိုက်ယူတာတို့ဘာလို့နောက်ပြီးတချို့ရှင်းနေရလည်းပဲတရားခွင်ကအစ်မအဖမ်းခံတယ်ဆိုတာကြားပါရဲ့အဲ့ဒါလည်းနဲ့ပြောပါအောင်ခင်ဗျအ
ဲအဲ့ဒါလည်းနှစ်ပိုင်းပြောမှရမယ်ဗျတကယ်ဟိုဆေးရချက်တန်သွားနဲ့ဟလာအစွန်းစားပြီးလိုက်နေရှင်းနေဟိုဟိုပုတ်ခတ်ပြောတာတော့မဟုတ်ပါအဲသူတို့ရဲ့ဆောင်ရွက်ချက်တွေကလည်းထိုက်တင်သလောက်တော့အဲအမှုတွေတော့အဲ့ဒါဒုက္ခရောက်နေချင်းပြတော့အားရှိတာပေါ့ဗျာအစားအသောက်ကလေးတွေဆက်သွယ်ပေးလို့ရတယ်လာသူတို့ပြောတဲ့စကားလေးတွေပါလေးတွေခဏတစ်ခုပေါ့ဗျာအထောက်မှာအဲ့အဲ့ဒါလေးတော့ရတယ်ဒါမှလို့ခဗျာတရားရုံစစ်တယ်နဲ့တိုင်နဲ့ထောင်ထဲမှာပဲစစ်တာပဲဗျာအထောင်နာထောင်ယုံပေါ့ဗျာထောင်ဝင်းထဲမှာရှိတယ်ယုံစစ်တာပဲခဗျာအဲ့ဒါဟိုရှင်းရှင်းပြောရင်တော့ဗျာတရေလူရဲတရေလူပြတ်တည်တည်ရဲသူတို့တင်တဲ့ဆော်ရဲဆန္ဒနေပြတ်ဆံပြီးတေးရခံနဲ့တေးရခံပြတက်တည်တည်ကိုတော့မှာပဲခင်ဗျတိတ်အလေးမထားတော့ဘူးတန့်ချလာပဲတန့်ချလာပဲနောက်တစ်ခုကအဲကျွန်တော်တို့ရန်ကုန်မှာဆိုရင်၄မြို့နယ်ရှိတယ်ကျန်တဲ့မြို့နယ်တွေရှိသေးတယ်ဗျအဲမာရှယ်လောကြီးညာထားတဲ့နေရာတွေရှိတယ်အဲအဲ့ဒီနေရာတွေဆိုလို့ရှိခင်ဗျစစ်ဘုရားကနေတရားစီရင်တာပဲဟိုတရေလိုကလာပြီးတော့ရဲကလာထွက်တယ်ထွက်ပြီးတော့တို့ပြနေတဲ့တက်တည်ပြလဲပြီးလဲပြီးတော့မင်းအသိရှိလားမရှိလားတမ်းမိတာပဲမရှိဘူးဆိုလို့ရှိရင်လည်းပဲအဲဆိုရင်လည်းမင်းတို့ရတဲ့နဲ့ချတယ်ရှိတယ်ဆိုရင်လည်းချတယ်အဲအဲ့လိုပေါ့ ပြောပြီးတော့သူကတော့ဟိုမင်းဝင်ခိုင်းနေတဲ့တက်တာမယ်ဆိုတဲ့ပုံမျိုးပြောပြီးတော့အချလိုက်တာပဲဗျာပြီးတော့မာကျလောတွေကတော့မာကျလောစစ်ဘုံမျိုးမျိုးတွေကတော့ဒေတာနေပြီဗျာခင်ဗျာအများကြီးပဲပါတယ်ကျွန်တော်တောင်းကိုကျွန်တော် Facebook မှာတော့ရေးလိုက်တယ်တောင်းဆန်းစုကြီးအမှုကိုလိုက်နေကြရဲပေါ်လေခင်ဗျားတို့ဥပဒေအကြောင်းတွေပါလေတိတ်ပြောမလို့ပါနဲ့ခင်ဗျာတရေလုံးနဲ့တရေလိုဗျာတက်တည်စစ်သူတို့တင်တက်တည်စစ်ပြီးတော့သူတို့ချလိုက်မှာပဲ
တော့အဲ့တော့ခင်ဗျားတို့အဲ့ဒီအတွက်နဲ့ဘာမှပြောမလို့ပါနဲ့ဗျာဘိုလ်အလုပ်တွေကိုခင်ဗျာနော်ဟုတ်ကဲ့တရားစီရင်ရသူတို့လက်ထဲမှာရှိတာဒါကြောင့်မလို့ခင်ဗျားတို့ကဒေါအောင်ဆန်းစုကြီးကိုနိုင်ငံရေးအရာဖြစ်မိနေအောင်အပ်တူတိတ်လုပ်ပေးဖို့သွားကြိုးစားပါဆိုပြီးတော့ကျွန်တော်တို့အဲ့တော့သူတို့သတိပေးလိုက်သေးတယ်ဟုတ်ကဲ့ကျွန်တော်အဲ့တော့မိကျင်နေတာအဲ့တော့ဒေါအောင်ဆန်းစုကြီးအ
ตอนนั้นเนี่ยกูมาพังคาราหมดเลยอะเจ๋งๆอะเจ๋งมองยาสว่างมาพังคาราเนี่ยอยู่ในรอบที่ตาลงมาเลยทีเดียวลาบีรอโควิดเนี่ยดูรอยาสูบไปเลยเดี๋ยวเนาะบางอย่างอันนี้งานชิจิยาสูบไปเลยไอ้ชิโอรอบยาเขามีเขาประมาณตัวเนี่ยนอกจากเรางานเนี่ยแล้วไอ้ชิโอยาสูบไปเลยไอ้ลูกอ่ะยืนตัวลงชาร์จดีไอ้ลูกอันนี้เอาจริงๆอาพิงเทียร์ตัวจริงไอ้มันลงอยู่ที่จานเนี่ย ลงอยู่ที่ตั้มมูโรตาวชิเรลูริบะเทเดียโซยามาลีตัวเราป่วยอยู่ลูดิลูเวนัยนะบ่อะไรส่วนใหญ่คุณดูอะไรกันเนี่ยมาไอ้ยาตาวชิเรลงอยู่ที่มูริบะป้ามาลีแต่เนี่ยเอเชียโอบยาเบ้มามาบ้านมาตัวไหนเนี่ยเราลงมาเนี่ยไอ้เนี่ยมาเรียลูทาวชาจิตเนี่ยแต่ไอ้เราเต็มเตียร์เลยค่ะยี่สิบเจ็ดเราตุยลาเลยค่ะตอนชั่วโมงเดียวเลยตอนสามสิบกว่าเดือนสี่เดือนหมดเนี่ยอ่ะที่เดียวนี่ว่าที่มามาอยู่ที่มูโร
ตัวนู้นว่าเราที่เราต้องสู้เรื่องดูเรื่องชีเดียวเพราะชีเดียวเนี่ยบอกว่าเราเนี่ยบัจจัยเราจะนั่นรู้ว่าอ่ามีเสียลูกชิ้นเนี่ยเสียอีลูกชิ้นเนี่ยส่วนมาสู้ลูกเนี่ยนั่นรู้ว่าโอ้นั่นในการใช้นาราบอกว่าไอ้เราไม่ยอมรับว่าไอ้เราโอเคสรุปมาดองซันสุดที่ก็ตัวที่ก้าวเพียงแต่เมื่อไหร่ในงานยานี่เราปัจจุบันในงานยี่ลูกบ้านมุ่งเชื่อลูกชิ้นลู
ลุงนี่ยาลุงตัวเจ้าอะไรอุจิเมงอุเบตมาเดียวเส้นเดียวเนี่ยไปลุงนี่มาเลยที่มือสุดโรยอยู่จะขับบ้านเรื่องลุงนี่อะไรอีกอ่ะอ่ะที่ก็จะโน้ตโจจิเนกี้อ่ะรอตีเอ็กซ์ทำเชี่ยเมลูรีก็ตีเอ็กซ์ลุงนี่รอที่อะไรก็ลุงนี่ทำเชี่ยเนาะคุณลุงนี่ได้ที่นั่นทำเชี่ยที่กางอุ้มเนี่ยมันยิ่งแต่ทำเชี่ยที่กางอุ้มดูสั่งยิ่งดีรอคุณเรนเนี่ยมันยิ่งตีอาส่วนนี่ได้ที่เด็ดอาสุจิเมงานยี่ยาเลสอาชีละยี่รอ ตัวธรรมดาเราออกมาจะดูเปล่าเปล่าไปเลยเอ้ยเราที่เราเซนเนี่ยเราเซนเราที่โอชอชเนี่ยเซนเนี่ยเราดีละยูโรมาฮูโรจะนอนที่เราเจอจะมาเลยตอนสั้นสุดเดียวจะนอนเราลูรูด้วยกันหรอลูรูกางกันหรอมั้งทำไมเราตัดด้วยกันหรอโจกันเลยเพราะเราส่วนตัวท้องช้ามาเพื่อพังเลยเท้ามาทำไมเราตัวทุกทุกเบาเบาอารมณ์ไปด้วยกันเลยที่มาเราเปลี่ยนสุดไหลไปก่อนเนี่ยมันเป็นเดล่าหรือว่าอย่าง ไอ้ท้าวจ้านี่เรียกมาไว้เจ็ดเดียวสูญไปด้วยตุบมาละไปลุ้นชั่วปีด้วยเป็นสูญไปมาละสูญไปด้วยไอ้ตัวกูจะโจกันชันทาระเช่นไหนลูกศิษย์นั่นเนี่ยดวงเราลงมาไม่ลงลงว่าลงว่าไม่ลงเช่นไหนเช่นไหนปาร์ติโรเลสูญศิษย์ตัวอยู่กับเพื่อนลงไม่ดีตัวธรรมดาเดาเอาไม่ไอ้ลูกบีโรมาตอนสามสิบกิโลลุงยังชนะกูเนี่ยมาเทพยามาง่ายง่ายเรียบปาร์ติโอนี่อะไรต่างๆเนี่ยนั่นเสียลีเดียงนั่นชื่อเนี่ยลูกเด็กกู
ดูธรรมดาที่บีโรมาลุงยังเล่าไม่เป็นมาใจผู้เชี่ยวชาญได้ยินมาอีตั้งแต่เช้าสี่สิบมาเช่นดีสี่สิงห์จะมารู้บทบุญเนี่ยวิวเอ็มยามาไว้สี่สิบมาเลยเป็นสิ่งที่เสนอไว้จะทำเรื่องนี้ในคิววิวเอ็มยามาไว้สี่สิงห์คู่สเลตทุเรนไว้เช่นคู่รอลูดูเนี่ยจะมาอีสี่สิงห์ชูซาน่าเซนจายาอามา นั่งเงียบมาไม่อยากดีเด็กกูไม่อยากลาบีพี่ตาเจ้าต่อตอนนี้เนี่ยนิสัยงับพี่ทุ่ดเด็ดดีตามานี่ทายเนี่ยตุรีฮะงับพี่โยกะกางเวรีนี่เนี่ยเชียงไก่มาแข่งยาเอาตีดีพี่นี่ทายบุลูเอปาร์เลยที่เดบะดาวดาวตั้งสก้าเต็มใจทำอะไรเช่นไม่อยากดีเด็กกูอยากสิลาเลยเช่นมาโน้ตเด็ดดีทายาเมย์โยกะกูอ่างเงียบพี่โยกะเวพี่ปาร์เลย yoga pinnat bi so yin at song shung ne a chin ni ko yaw shi nai da chaung ngat phya yoga ko tadi pyu bu lo bi a thu thapin taw taw ne yaw shi ni le tu ri ha po bi tadi tha bu lo de lo democracy clinic ma a thu ri yoga ku si yan we tu phit tu dr me ga pyo ba le
ngat phya yoga ko wa ro chin kai da ni tasin ku sat de yoga phit bi yo yoga phit la de kha ma min yin san san paw no sei ku taw ma khan yu lo shin yin tat de song ne a thi phit nai ma ye ngat phya phit tat de niya ye ga ro sei san chaung lo တော်တော်ထုတ်ထတဲ့နေရာကြီးမှာဖြစ်နိုင်တဲ့အဖြစ်များလေးရှိရဲ့ပေါ့နော်အများသောအားဖြင့်ညနေ6နာရီကနေပြီးတော့မနက်6နာရီရာမှာပေါ့နော်အဲ့ကြိုက်တဲ့ခြင်းတွေရငှက်ဖြာယောဂတဲ့ဆောင်တဲ့ခြင်းတွေဖြစ်များရဲ့ပေါ့နော်ဖြာယောဂပေါ့နော်တန်မှန်ဖြာနာကနေပြင်းထန်ယောဂအထိဖြစ်နိုင်ပါတယ်ပြင်းထန်ယောဂဖြစ်ပြီဆိုလို့ရှိရင်ငှက်ဖြာယောဂပို့ကြောင့်အုံနောက်ထိခိုက်တာတို့အသေးအစုံကြောက်ခတ်ထိခိုက်ပျက်စီးတာတို့သွေးနေဦးတွေပျက်စီးတာပြီးအတ္တဝါယောဂာကြီးအဲ့လိုယောဂာကြီးဖြစ်ပြီးတော့အသက်ဆုံးနိုင်တဲ့အဖြစ်ဖြစ်နိုင်ပါတယ်။အာငှက်ဖြာယောဂာဖြစ်ရင်ပထမတော့ပေါ့နော်ချမ်းတုံနဲ့ကိုပူတယ်ချွေးထွက်တယ်အဲ့လိုအဆင်လိုက်ပေါ့နော်တစင်ပြီးတစင်ဖြစ်တတ်ပြီးတော့အဲ့လိုဖြစ်ပြီးသွားရင်လည်းလူကောင်းအတိုင်းပြန်ပြီးတော့ဖြစ်တတ်တာလည်းတွေ့ရတယ်။အာခါလေးကြလို့ရှိရင်ပေါ့နော်ခေါင်းရင်းတိုက်တာတို့အန်နာတို့အစာတို့ရေတို့မဝင်တာတို့အဲ့လိုမျိုးဖြစ်လာတဲ့အခါမှာတော့အရင်အရေးကြီးတယ်ပေါ့နော်အဲ့ခါကျရင်တော့နိစ္စရာကျမ်းမာရေးတည်ရသူတွေရှိမှအခုနေတောင်းပြီးတော့စေကုတမှုခံတင်ပါရယ
်ချင်းကိုက်ခံရကောင်နေတစဉ်အခုဆက်ပြန့်နှံ့တဲ့ငှက်ဖျားယောဂါကိုကျွတ်တင်ကဝင်နိုင်မှုအတွက်ချင်းကိုက်မခံရအောင်တတိပြုနေထိုင်ကြရမှာပါချင်းကိုက်မခံရအောင်ဘလူနီလန်းတွေကိုအသုံးပြုပြီးကာဝယ်နေထိုင်သင့်ပါတယ်လို့မိကြည့်တဲ့အခါဒေါက်တာမေကအခုလိုရှင်းပြပါတယ်
ခုနကပြောခဲ့သလိုပဲပေါ့နော်ငှက်ဖျားယောဂါကချင်းကိုက်တာကနေတစဉ်ကူးဆက်တာဖြစ်တဲ့အတွက်ချင်းမကိုက်ဖို့အထူးဂရုစိုက်ရပါမယ်အာတော်ရဲတောင်နဲ့သွားမယ်ဆိုလို့ရှိရင်ပေါ့နော်အာချင်းမော့စကီတိုရီပယ်လန့်လို့ခေါ်တဲ့ချင်းမကိုက်စီဖြန်းသွားတာတို့ရင်ချင်းစီဖွေဆောင်သွားတာတို့ပေါ့နော်ချင်းစီဖွေကိုလည်းအမြင်နဲ့ပေါ့နော်မနှံ့ညပေါ့နော်အဲ့လို6နာရီဝင်းကျင်လောက်မှထုံးပေးရတော့လုပ်တင်ပါတယ်ပြီးလို့ရှိရင်မနက်အာယုံတက်နေပေါ့နော်ညနေ6နာရီနောက်ပိုင်းချင်းကြိုက်တဲ့ချင်းတွေရပေါ့ချင်းဖျားယောဂါဖြစ်စေနိုင်တဲ့အတွက်အဲ့လိုအချိန်ဒီမှာပေါ့နော်တက်နိုင်ဆုံးခန္ဓာကိုယ်ကိုချင်းမကြိုက်အောင်အင်းကြီးလက်ရှိဝတ်တာတို့ဖောင်းကြီးလက်ရှိဝတ်တာတို့အဲ့လိုမျိုးတွေရောလုပ်တင်ပါရယ်ပြီးလို့ရှင်အဲ့ချိန်ဒီမှာတော့တက်နိုင်ဆုံးတော့အပြင်မထက်တာတော့အကောင်းဆုံးပေါ့နော်ညကအိတ်မယ်ဆိုလို့ရှင်တော့ချင်းတော်နဲ့အိတ်တက်ပါရယ်တားရှိကစေးစိန်ထားတဲ့ချင်းတော်နေနဲ့ပေါ့နော်အဲ့လိုအိတ်တာတော့ပို့ပြီးတော့အကောင်းဆုံးဖြစ်ပါရယ်
အခြေအနေအကြောင်းမျိုးမျိုးကြောင့်တောတောင်လေးကိုရောက်ရှိနေပြီးစစ်ပေးရှောင်နေရတဲ့သူတွေကိုဆေးဝါးပစ္စည်းတွေကူညီပံ့ပိုးပေးကြတဲ့အခါဆေးစိန်ထားတဲ့ခြံတော်တွေပါဝင်ခြေကိုက်မခံရအောင်ကာဝယ်ပေးမဲ့ပစ္စည်းတွေကိုထည့်သွင်းလှူဒန်းပေးလို့ရတယ်လို့ဒေါက်တာမေကအခုလိုကြံပေးပါတယ
်အဓိကကတော့ပေါ့နော်ခြေမကိုက်အောင်ကာကွယ်ရမှာဖြစ်တဲ့အတွက်ခြံတော်လေးတွေလှူပေးရတော့ခြံတော်ရင်တော့ပေါ့နော်ဆေးစိန်ထားတဲ့ခြံတော်လှူပေးရတော့ပြီးလို့ရှိရင်ခြံမော့စကီတိုရီပယ်လန့်လေးတွေလှူပေးရခြံစည်းတွေလှူပေးတာတွေပြီးရင်အင်းကြီးဘာတွေလှူမယ်ဆိုလို့ရှိရင်ပေါ့အဲအင်းကြီးလက်ရှိဖောင်းကြီးလက်ရှိလေးအဲ့လိုလှူပေးရတယ်လှူပေးသင့်ပါတယ
်။အုံနောက်ထဲကိုငှက်ဖျားပိုးရောက်ရှိသွားပြီဆိုရင်ကုသဖို့ခက်ခဲပြီးအသက်ဆုံးရှုံးတဲ့အထိအနေဖြစ်နိုင်တာကြောင့်ငှက်ဖျားယောဂါအလို့တန်တရားရှိပြီဆိုရင်ပေါ်ပဆတ်သသဘောမထားပဲနားလေတချမ်းတဲ့သူတွေနဲ့တိုင်ပင်ပြီးကုသမှုကိုအများဆုံးခံယူသင့်တယ်လို့ဒေါက်တာမေကအကြံပေးပါတယ်
။အာဟုတ်ကဲ့ဟိုငှက်ဖျားယောဂါပေါ့နော်ဟိုရိုးရိုးဖျားနာတာနေပြီးတော့အုံနောက်ထဲပိုးဝင်ပြီးတော့အသက်သေဆုံးနိုင်တဲ့အထိဖြစ်နိုင်တယ်ပေါ့နော်အဲ့တော့တော့မပေါ်ဆတဲ့ဘုံပေါ့နော်ဂျူတင်တောက်ွယ်ထားရမယ်ပေါ့နော်ကဲပြီဖြစ်လာခဲ့မယ်ဆိုလို့ရှိရင်လည်းပေါ့နော်မိဆက်ရအကျမ်းမာကြီးတက်ကြွတဲ့သူတွေရှိမှပြပြီးတော့ကုသမှုခံယူတင်ပါတယ
်မိုးရသည်တွေကိုဝင်ရောက်လာပြီးဖြစ်တာကြောင့်တောတောင်နေနဲ့နှီးဆက်ပြီးငှက်ဖျားထူတဲ့ဒေသမှာနေတဲ့သူတွေဟာချင်းကိုက်မခံရအောင်သတိပြုနေထိုင်ရင်ငှက်ဖျားရောဂါကူးစက်မခံရအောင်ဂျူတင်ကောက်ွယ်ထားဖို့လိုတဲ့အကြောင်းသတင်းပြုပလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ဒေါက်တာသန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာရှင် VOA မြန်မာပိုင်းနည်းနည်းခင်းအစီအစဉ်ကို line to 25 kHz 11113 line to 40 kHz 4013 line to meter 51 kHz 5805တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့ကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ
ယူရို2020ဥရောပဖလားဘောလုံးပွဲတွေကတော့ဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေပြီးဆုံးပြီးတော့ quarter final အဆင့်ကိုရောက်လာကြပါပြီ။ဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေကိုစနေနေ့ကစကစားခဲ့ကြပြီးတော့ Denmark က Wales ကို 4-0 မရှိနဲ့နိုင်ပြီး Italy နဲ့ Austria ပွဲမှာတော့ minute 90အထိနှစ်သင်းလုံးဂိုးမသွင်းနိုင်တာကြောင့်အချိန်ပိုကစားကြရမှာ Italy က 2-0 နဲ့နိုင်သွားခဲ့ပါတယ်။
Samozřejmě byl to pro mě taky úplně ten nejlepší zápas, nejprestižnější.
ဒီပွဲကတော့နီးပြတက်တန်းတလျှောက်ကျွန်တော်အတွက်ဂုံယူရဆုံးပွဲနာမည်အရဆုံးပွဲတွေကတစ်ခုပါပဲဒီပွဲအတွက်ပြင်ဆင်တော့ကျွန်တော်ကစားသမားတွေကိုပြောပါတယ်သူတို့ကတော့နိုင်မှုပိုပြီးရေပန်းစားပေမဲ့နိုင်မှုကကျွန်တော်တို့ပုံမှာပဲမူတည်ပါတယ်နိုင်ရင်လဲကောင်းပါတယ်အဲ့လိုနိုင်မှုအတွက်ပွဲမတိုင်ခင်မှာပြောခဲ့တယ်လို့ပဲ
ကျွန်တော်တို့အကောင်းဆုံးကစားဖို့လိုပြီးအသင်းလိုက်လဲအကောင်းဆုံးကစားနိုင်ခဲ့ပါတယ်တနင်္ဂနွေနေ့ကဘွဲကြီးပွဲကောင်းကတော့2016ဥရောပချန်ပီယံပေါ်တူဂီနဲ့ကမ္ဘာအဆင့်တက်ဘယ်လ်ဂျီယံတို့ရဲ့ပွဲဖြစ်ပြီးတော့နောက်တင်းစလုံးအကျိတ်နဲ့ရေကုန်ရေကန်းကစားခဲ့ကြပြီးတော့နောက်ဆုံးမှာတော့ဒေါဂန်ဟဲဇတ်အေရီယာအပြင်ကနေသွင်းတဲ့တကိုးတဲ့နဲ့ဘယ်လ်ဂျီယံကတကိုးကိုမရှိနဲ
ပွဲရလက်ကမမြတ်တော့ဘူးလို့ထင်ပါတယ်ဒါပေမဲ့ဒါကဘောလုံးပွဲပါကိုသွင်းတဲ့သူကနိုင်တာပါသူတို့ကကိုသွင်းနိုင်ခဲ့ပြီကျွန်တော်တို့ကမသွင်းနိုင်ခဲ့ပါဘူ
းဂျန်တဲ့ပွဲတွေမှာတော့စပိန်ကခရိုအေးရှားကို5ဂိုး3ဂိုးနဲ့နိုင်သွားပါတယ်မိနစ်90မှာ3ဂိုးစီတေးကျလို့အချိန်ပိုကစားတာမှာစပိန်ကနောက်ထပ်2ဂိုးသွင်းပြီးတော့5ဂိုး3ဂိုးနဲ့နိုင်သွားခဲ့တာပါပြင်းထန်တဲ့ဆွစ်ဇာလန်ပွဲမှာတော့ပြင်းထန်က3ဂိုးတကူနဲ့နိုင်နေပြီးမှပွဲပြီးခါနီးမှာဆွစ်ဇာလန်က2ဂိုးပြန်သွင်းလို့3ဂိုးစီတေးဖြစ်ပြီးတော့အချိန်ပိုပြီးတဲ့အထိထပ်မသွင်းနိုင်လို့ပန်နိုဒီကန်ကြတာမှာဆွစ်ဇာလန်က5ဂိုး4ဂိုးနဲ့နိုင်ပြီးတော့ပြင်းထန်အသင်းပြုတ်သွားပါတယ်။အင်္ဂါနေ့ကအင်္ဂလန်နဲ့ဂျာမနီတို့ကစားခဲ့ကြတာမှာတော့အင်္ဂလန်ကစတာလင်းနဲ့ဟယ်ရီကိန်းတို့ဒုတိယပိုင်းမှာသွင်းတဲ့ဂိုးတွေနဲ့အင်္ဂလန်က2ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်။ဒါဟာ1966နောက်ပိုင်းနိုင်ငံတကာပွဲတွေရဲ့ရှုံးထွက်အဆင့်မှာအင်္ဂလန်ကဂျာမနီကိုပထမဆုံးအကြိမ်အနိုင်ရတာဖြစ်ပါတယ်။ယူကရိန်းနဲ့ဆွီဒင်ပွဲမှာတော့ယူကရိန်းက2ဂိုးတကူနဲ့နိုင်သွားပါတယ်။ဒါကြောင့် quarter final မှာတော့ဘယ်လ်ဂျီယံနဲ့အီတလီ၊စပိန်နဲ့ဆွစ်ဇာလန်၊အင်္ဂလန်နဲ့ယူကရိန်း၊ဒန်မတ်နဲ့ချက်တို့တွေ့ကြမှာဖြစ်ပါတယ်ခင်ဗျာ။ Copa America ဖလားဘောလုံးပွဲတွေဘက်မှာတော့အုတ်စု A က Argentina, Uruguay, Paraguay နဲ့ Chile အုတ်စုဘီက Brazil, Peru, Colombia နဲ့ Ecuador တို့ quarter final ကိုတက်သွားကြပါတယ်။ဇွန်လ29ရက်နေ့ကအုတ်စုဘီပွဲစဉ်တွေမှာ Brazil နဲ့ Ecuador တို့တကိုးစီတည်ကြပြီး Peru က Venezuela ကိုတကိုးကိုမရှိနဲ့နိုင်ပါတယ်။ဒါကြောင့်အုတ်စုဘီမှာ Brazil က3ပွဲနိုင်တပွဲသေးရင်နဲ့10မှတ်နဲ့အုတ်စုပထမရပြီး Peru က9မှတ် Colombia က4မှတ် Ecuador က3မှတ်နဲ့ quarter final အဆင့်ကိုတက်သွားပါတယ်။အုတ်စု A ပွဲစဉ်တွေကိုဂျွန်လ28ရက်နေ့ကကစားရမှာအာဂျင်တီးနားကဘိုလီးဗီးယားကို၄ဂိုးတကူနဲ့နိုင်ပြီးတော့ဥရဂွေးကပါရာဂွေးကိုတကူကိုမရှိနဲ့နိုင်ပါတယ်။ဒါကြောင့်အာဂျင်တီးနားက10မှတ်ဥရဂွေးက9မှတ်ပါရာဂွေးက6မှတ်နဲ့ချီလီက5မှတ်ရပြီးတော့ควอเตอร์ဖိုင်နယ်ကိုတက်သွားပါတယ်။ควอเตอร์ဖိုင်နယ်မှာတော့ဘရာဇီးလ်နဲ့ချီလီ၊အာဂျင်တီးနားနဲ့အီကွေဒေါ၊ဥရဂွေးနဲ့ကိုလံဘီယား၊ပီရူးနဲ့ပါရာဂွေးတို့ကစားရမှာဖြစ်ပါတယ်ခင်ဗျာ။တင်နစ်ပြိုင်ပွဲတွေဘက်မှာတော့ဝင်းဘလ်ဒန်တင်နစ်ပြိုင်ပွဲကိုတနင်္လာနေ့မှာစတင်လိုက်ပါပြီ။မနစ်ကကိုဗစ် -19 ကပ်ရောဂါကြောင့်ပြိုင်ပွဲကိုမကျင်းပဖို့ဆုံးဖြတ်ခဲ့ပြီးအခုနှစ်မှာပြန်ကျင်းပခဲ့ပြီးတော့ပရိသတ်တွေလည်းခွင်းလုံးပြစ်လာပြီးတော့အားပေးခဲ့ကြပါတယ်။ဒီနေ့မှာတော့အမျိုးသားဘက်မှာစပိန်ကနဒါလ်ဝင်မပြိုင်ခဲ့သလိုအမျိုးသမီးဘက်မှာတော့လက်ရှိချန်ပီယံဇင်မိုနာ ဟာလပ်နဲ့ဂျပန်ကကမ္ဘာအဆင့်နဲ့နာအိုမီ အိုဆာကာတို့မပါကြပါဘူး။ဟာလပ်ကခြေစလုံးကျွတ်သားတန်ရာကြောင့်ဝင်ပြိုင်ခဲ့တာဖြစ်ပြီးတော့အိုဆာကာကတော့ကိုရီးကိုရာကိစ္စကြောင့်ဝင်ပြိုင်တာပါပထမဆုံးနေ့မှာပဲအမျိုးသားဘက်မှာတော့လက်ရှိချန်ပီယံနိုဗက်ဂျိုကိုဗစ်ကပရတင်းကဂျက်ဂရီပါကို4-6 6-1 6-2 6-1 နဲ့နိုင်ရသွားပါတယ်ဂျိုကိုဗစ်ကတော့သူ့အနေနဲ့ Grand Slam ပြိုင်ပွဲတွေမှာအကောင်းဆုံးကစားနိုင်ဖို့နဲ့အခုဒီချိန်ဝင်ဘောဒန်မှာ Grand Slam ကိုအကြိမ်20မြောက်အနိုင်ရဖို့ရည်မှန်းထားတယ်လို့ပြောလိုက်ပါတယ
် Grand Slams are the biggest motivation I have right now at this stage of my career.
အခုအချိန်မှာ Grand Slam ပြိုင်ပွဲတွေမှာနိုင်ရဖို့ကကျွန်တော်တို့အကြီးမားဆုံးစံဓာစီဆုံးမှုပါပဲ။အရင်ကလည်းကျွန်တော်ပြောမှုပါတယ်။ကျွန်တော်အနေနဲ့ Grand Slam ပြိုင်ပွဲတွေကိုဖြစ်နိုင်ရင်ရသလောက်အနိုင်ရဖို့ကြိုးစားသွားမှာပါ။ Major Grand Slam ပြိုင်ပွဲတွေမှာအကောင်းဆုံးအနိုင်ရဖို့ကြိုးစားနေပြီးလုပ်လို့လည်းရနေပါတယ်။
၎
ဒီနေ့ကနောက်တော့ဘွဲမှာတော့ပြင်သစ်အိုပန်မှာဒုတိယရခဲ့တဲ့ဂရိစ်ကစတက်ဖနိုဆစ်ဆစ်ပတ်ဟာပထမအဆင့်မှာပဲအမေရိကန်ကဖရန်စစ်တီယာဖိုကို
6-6ရှိရဝင်းဘလ်ဒန်ရိုက်နောအန်ဒ်အိုင်ဟဗ်အချန့်အန်ဒ်အိုနိုဝီဖ်အဂက်ရိုလင်းအန်အဂူလုံးလုံးစင်မှာကျွန်တော်ကဝင်းဘလ်ဒန်ပြိုင်ပွဲမှာကစားနေပြီးနိုင်ဖို့အခွင့်အလမ်းရှိပါတယ်ကျွန်တော်အနေနဲ့တပွဲချင်းပုံမှန်လေးအနိုင်ရဖို့မှန်းထားတယ်လို့ဒုတိယပတ်တဲ့ဆက်ကစားနိုင်ပြီဆိုရင်တော့ကျွန်တော်ပူအားကောင်းလာပြီးအနိုင်ရဖို့အများကြီးဖြစ်နိုင်တယ်လို့ယုံကြည်ပါတယ်အမျို
ကံပွဲကနေထွက်ပြေးလိုက်ရတာဖြစ်တယ်လို့ All England Club ကတနင်္ဂနွေနေ့ကကြေညာပါတယ်။အချိန်ထဲမှာပဲကမ္ဘာနံပါတ်1 Ashley Barty ကတော့သူ့အနေနဲ့ Wimbledon ပြိုင်ပွဲကိုအနိုင်ရကျင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ American က Grand Slam Champion စုကို23ချိန်ရထားတဲ့ Serena Williams ကတော့ Belarus ကSasnovich နဲ့ပထမအဆင့်ပွဲစဉ်ကိုကစားနေတော့မှာပဲဒဏ်ရာကြောင့်ဆက်မကစားနိုင်တော့ပဲပြိုင်ပွဲကနေထွက်လိုက်ရတယ်ဆိုတာထင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
။ကိုရနိုင်ရဲ့အားကစားသတင်းကိုကြည့်ရှုနားဆင်ပြီးတဲ့နောက်မှာတော့မကြခင်သတင်းအချင်းချုပ်ကိုတင်ဆက်ဖို့ရှိပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ညပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC ကနေဆက်လက်ထုတ်လွှင့်မှုရှိပါတယ်။ VOA မြန်မာပိုင်းကိုဆက်သွယ်နိုင်တဲ့ email လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။ဝေဖန်အကြံပေးချက်တွေပေးပို့ကြဖို့လည်းဖိတ်ခေါ်ပါရစေ။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါ။
မြန်မာနိုင်ငံမှာရတဆွေရဖြုတ်ချခံရပြီးတဲ့နောက်ပေါ်ပေါက်လာတဲ့ဆီယနာတိတ်မှုစန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်သူတွေတရင်ရယူသူတွေအပါအဝင်လူပေါင်း 6,500 လောက်ဖမ်းခံထားရတဲ့အထက်က 2,000 ကျော်ကိုဗုဒ္ဓနည်းမှာစစ်တပ်ကပြန်လွှတ်ပေးခဲ့ပါတယ်။ဆန္ဒပြပွဲတွေမှာတရင်ယူရင်ဖမ်းခံရသူတချို့ဗုဒ္ဓနည်းကပြန်လွှတ်လာတဲ့အထက်မှာ MPA ရဲ့ဓာတ်ပုံတရင်တောက်ကိုရဲမျိုးခန့်လည်းပါပါတယ
်။လွတ်လာနဲ့ပတ်သက်ပြီးတော့ဘာမှဟိုပြောစရာတော့မရှိဘူးဒါကကျွန်တော်တို့ဟိုဟာပေါ့ဥရေရဆိုလို့ရှိရင်ကျွန်တော်တို့ကဖန်သီးချုံတော့ဒါစရာတော့မလိုဘူးပေါ့ကျွန်တော်တို့ဒီသတင်းမီယာလွတ်လပ်ခွင့်ရပေါ့သတင်းမီယာဥရေရကိုကျွန်တော်တို့သတင်းမီယာဥရေရကိုဆန့်ကျင်ပြီးတော့ကျွန်တော်တို့ချုံတော်များခြင်းဖြစ်တယ
်မြန်မာနိုင်ငံပုံမှန်ပြန်လဲရောက်ရှိရေးကိုရုရှားအနေနဲ့လူလာချောင်းဒါပေမဲ့လည်းစစ်တပ်ဖက်ကတော့နိုင်ငံရေးမှာဆက်ပါနေဦးမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာရုရှားသံမတ်ကြီးကဗုဒ္ဓဦးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် is very difficult it is not
ရှင်းနေကတိတ်ပြီးတော့ခက်ခဲနေပါတယ်အဖြူနဲ့အမဲလိုမျိုးတဲတဲကွဲကွဲပြောလို့မရပါဘူးမြန်မာနိုင်ငံပုံမှန်ပြန်ဖြစ်ရေးကိုရုရှားအနေနဲ့လိုလားပါတယ်စစ်တပ်ဘက်ကလည်းရွေးကောက်ပွဲတွေကျင်းပပြီးမယ်လို့ပြောထားပါတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားသံအမတ်ကြီးဗာစီလီနေဗင်ဇီယာကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာလုပ်တဲ့လာစဉ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာပါရုရှားအနေနဲ့မြန်မာကိုလက်နက်ရောင်းချနေသလားနောက်အရက်သားဆိုးရကိုဖြုတ်ချပြီးအနာသိမ့်တာကိုလက်ခံသလားလို့သတင်းတောက်တယောက်ကမေးတာမှာမြန်မာကိုလက်နက်မရောင်းချရေးတမ်းမြေကန့်သက်ချက်မရှိဘူးလို့ပြောပေမဲ့လက်နက်ရောင်းနေတယ်လို့တော့ဝန်ခံပြောဆိုတာမရှိပါဘူးမြန်မာနိုင်ငံမှာရွေးကောက်ခံရက်သားဆိုးရကိုဖေရှားပြီးအနာသိမ့်ထားတဲ့စစ်တပ်ကိုစစ်ကောင်စီလို့အဓိပ္ပာယ်ရတဲ့ Military Council ဒါမှမဟုတ်လဲအနာသိမ့်စစ်အုပ်စုစစ်အစိုးရလို့အဓိပ္ပာယ်ရတဲ့military junta junta ဆိုတဲ့အသုံးအနှုန်းတွေသုံးဆွဲရင်မြန်မာအခြေစိုက်နိုင်ငံခြားသတင်းထောက်တွေကိုအရေးယူမယ်လို့စစ်ကောင်စီရဲ့ပြန်ချရေးဌာနကဇွန်လ30ရက်နေ့မှာကြေညာပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာရယူမှုကိုအင်္ဂလိပ်ဘာသာနဲ့ဖော်ပြတဲ့နိုင်ငံတကာသတင်းတွေမှာအဲ့ဒီအင်္ဂလိပ်အသုံးအနှုန်းတွေကိုတွင်တွင်ကျယ်ကျယ်သုံးဆွဲကြတာဖြစ်ပါတယ
်မတ်တင်ကီထိုက်ပါရှင်ကြတာပလေးလေးနည်းနည်းချင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နည်းနည်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ25 40 51တို့ကနေတင်ဆက်ခဲ့တာပါဒီကလေးမနဲ့အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုခင်မောင်စိုးမင်းနဲ့ကိုရဲမွန်တို့ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်ကျမကတော့အင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you.